Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington ne ro VOA American tan ga ni 2020 November la 15 ye. Tining rue ne ma ne khin season ne go Myanmar san lo jin ma ne 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line la meter 190 ro ga ni thon nan pe ni ba bi. Chuma khin myo tat ba. Di ma ne khin tadin rue go mat tin yi thai ne tu pyo pya pe ba me.November 3ရက်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုပြီးအထောက်ထားမပါတဲ့သမရဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေကိုထောက်ခံတဲ့ဆန္ဒပြပွဲအတော်များများကိုစနေနေ့မှာ Washington DC မှာကျင်းပနေပါတယ် Million Mega March Women for Trump နဲ့မဲခိုရာရက်ဖို့ Stop the Steal တောင်းဆိုပွဲအပါအဝင်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုရဲအထောက်ထားမဲ့ပြောကြားချက်တွေကိုထောက်ခံတဲ့စုဝေးဆန္ဒပြမှုအတော်များများကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရတဲ့ဘဲပြောင်းပြီးမဲထည့်လေးရှိတယ်ပြည်내အတော်များများမှာမဲမတမမှုတွေရှိတယ်လို့ပြောပြီးဒီရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသူ့ထက်မဲအသာစီးရနေတာကိုသမ္မတထရမ့်ကလက်မခံပါဘူးပြည်내ရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့သူတို့ပြည်내တွေမှာဒီရွေးကောက်ပွဲရလဒ်ကိုထိခိုက်စေလောက်တဲ့ဆိုရတဲ့မဲမတမာမှုမျိုးမရှိဘူးလို့ပြောဆိုကြပါတယ်။သမရကိုထောက်ခံတဲ့လူမှုစုဝေးဆန္ဒပြပွဲတွေစတင်ဖို့အတွက်တတ်မှတ်ချိန်မတိုင်ခင်2နာရီလောက်အလိုမှာသမရထရမ့်ကသမရအင်ဗျူရှိရာ Pennsylvania Avenue လမ်းမပေါ်ကိုသူ့မော်တော်ယာဉ်တန်းနဲ့ထွက်လာပြီးသူ့ကိုထောက်ခံတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုပြုံးပြီးလက်ဝေးရန်နှုတ်ဆက်ခဲ့တာပါ။ဒီဆန္ဒပြပွဲတွေကို Conservative အယူရှိတဲ့သတင်းမီဒီယာတွေလူမျိုးကြီးဆိုရေးအမျိုးသားရေးဝါဒီတွေကဥဆောင်ကျင်းပတာဖြစ်ပြီးသူတို့ကိုဖက်ဆစ်ဆန့်ကျင်တဲ့အဖွဲ့တွေခွဲခြားဆက်ဆံမှုမရှိဖို့လှုပ်ဆောင်နေတဲ့တက်ကြွလှုပ်ရှားသူတွေကဒံပြန်ဆန္ဒပြဖို့အတွက်စီစဉ်နေကြပါတယ်။ဆန္ဒပြဖို့စီစဉ်ထားတဲ့နေရာတစ်ဝိုက်ကလမ်းတွေအလုံးကိုရဲတွေကပိတ်ထားပြီးလုံခြုံရေးတွေလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့တက်တန်းကာလနောက်ဆုံးသတင်းပတ်တွေအတွင်းကာဝေးဆံရမှုဝါဒအကြီးကျယ်အပြောင်းလဲလုပ်မှဆွေးနွေးကြခြင်းမှာပဲအမေရိကန်ဥဆောင်တဲ့စစ်ပွဲနဲ့ပတ်သက်ပြီးကာကွယ်ရေးဌာနယာယီဝန်ကြီးခရစ်စတိုဖာမီလာရဲ့ဌာနဆိုင်ရာပထမဆုံးထုတ်ပြန်တဲ့စာထဲမှာရှေ့နောက်မညီတဲ့သဘောတွေတွေ့နေရပါတယ်။တောက်ကြန်နဲ့ထုတ်ပြန်တဲ့စာထဲမှာဒီစစ်ပွဲဟာမပြီးဆုံးသေးကြောင်းဖော်ပြထားတယ်လို့အယ်ကိုင်ဒါနဲ့အပေါင်းပါတွေကိုချေမှုန်းတာဟာပြီးဆုံးလို့နေဖြစ်နေပေမဲ့အရင်မဟာဗျူဟာတွေတဲကမှောင်ရင်မှုမျိုးကိုရှောင်ပြီးပြီးဆုံးတဲ့အထိတိုက်ရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းနောက်တစ်ပိုင်းမှာတော့မစ္စတာမီလာကဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကိုယ်စွမ်းရှိသလောက်လှုပ်ဆောင်ခဲ့ပြီးစိန်ခေါ်မှုတွေကိုချေမှုန်းနိုင်နေဖြစ်ကြောင်းအခုချိန်ကတပ်သားတွေအင်ပြန်လာရမယ့်အချိန်ဖြစ်ကြောင်းရေးသားထားတာပါကာကွယ်ရေးဌာနမှာ Mark Espania အတွက်မေလကိုအခုလိုအချိန်မျိုးမှာအစားထိုးခန့်ခဲ့တာနဲ့ပတ်သက်ပြီးလက်ရှိနဲ့လက်ဟောင်းစစ်ဖက်ဆိုင်ရာအကြီးအကဲအရာရှိတွေနဲ့ကျွမ်းကျင်သူတွေကစိုးရိမ်ကြောင်းပြောကြားခဲ့ကြပြီးဒါအမေရိကန်ရဲ့စီးရဲမှုဝါဒပြောင်းလဲမှုတွေအ мян လောက်လာနိုင်တယ်လို့မတိငိမ့်တဲ့အနေအထားမျိုးတွေပေါ်လာနိုင်တယ်လို့သတိပေးကြပါတယ်။ Al-Qaeda နဲ့တခြားအကြမ်းဖက်အဖွဲ့တွေခြေကုပ်ယူလို့မရအောင်မဟာမိတ်တွေနဲ့လက်တွဲပြီးအနည်း20နီးပါးတိုက်နေတဲ့ Afghan စစ်ပွဲအတွက်တာဝန်ချထားတဲ့ American တပ်သား 4,500 လောက်ကိုသမ္မတ Trump ကပြန်ပြီးခေါ်ယူခြင်းနေတာအတွက်လဲစိုးရိမ်နေကြတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေကြားစီးလုံးညီညွတ်မှုစွမ်းအားကိုအကြမ်းဖက်ဝါဒဆွဲကဖြိုခွင်းလို့မရနိုင်ဘူးလို့ Germany ပြည်ထောင်ဝန်ကြီးhost sicho faga တောက်ကြံနဲ့ဘာလင်မှာပြုလုပ်တဲ့ EU ပြည်ထောင်ဝင်ကြီးတွေရဲ့ online CEO မှာပြောကြားလိုက်ပါတယ
်။ Wenn wir zusammenhalten
တကယ်လို့အကြမ်းဖက်ဝါဒဆွဲနေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကြားစီးလုံးညီညွတ်မှုရှိမယ်ဆိုရင်ဒီအင်အားကကြီးမားတဲ့အတွက်ရေရှည်မှာဥရောပအတွက်ဒီဝါဒဆွဲကထိုးဖောက်လို့ရမှာမဟုတ်ကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါ။ Islam စစ်သွေးကြွလို့တမ်းမြတ်ရှိသူတွေရဲ့တိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံပါရီနဲ့ Nice Austria ကဗီယက်နာမြို့တွေမှာတစ်လအတွင်းလူ၈ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ EU အနေနဲ့ဘာသာရေးတိုက်ခိုက်တာမဟုတ်ဘဲအကြမ်းဖက်တဲ့ဗဲအစွန်းရောက်လှုပ်ဆောင်မှုမျိုးပုံမဆိုဆန့်ကျင်တိုက်ဖြတ်မှာဖြစ်ကြောင်းလဲပြည်ထောင်ဝင်ကြီး host ကပြောပါတယ်။ဒီလိုတိုက်ဖြတ်ရမှာ EU နဲ့နိမိတ်ထဲဘယ်သူဝင်လာပြီးဘယ်သူထွက်သွားတယ်ဆိုတာကို EU ကသိဖို့လိုတဲ့အပြင်ဒီနယ်စပ်ဒေသတွေမှာလုံခြုံရေးအထူးခိုင်မာအောင်လုပ်ဖို့အဖွဲ့ဝင်နိုင်ငံအားလုံးကသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာတောက်ချာနေကဒီအတွင်းကူးစက်မှု 38,000 ခွဲကျော်နဲ့နောက်ထပ်ဆန်းကျင်သစ်တင်ခဲ့ပါတယ်။ရှစ်စပြင်းနေက 30,000 ခွဲကျော်ရှိခဲ့တာကြောင့်တောက်ချာနေမှာရာဂိုင်းနှုန်း 20 တိုးလာတာဖြစ်ကြောင်းနဲ့အခုဆိုကူးစက်ခံရသူ 10,800 ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။ သေဆုံးရသူကလည်း2,000+နီးပါးရှိပါတယ်။အမေရိကန်နိုင်ငံမှာအနောက်ပိုင်းကကယ်လီဖိုးနီးယားနဲ့တောင်ပိုင်းက Texas ပြည်နယ်တွေမှာဒီရောဂါအကူးဆက်ခံသူတသန်းကျော်နေပြီး Ohio, Iowa, Nebraska နဲ့ Indiana ပြည်နယ်အပါအဝင်အနောက်လယ်ပိုင်းဒေသတွေမှာတော့ကူးစက်မှုတွေတိတိတသားတိုးလာနေတာပါ။ဒီရောဂါဒဏ်ခံနေရတာအတွက်ကယ်ဆယ်ကူညီရန်ပုံငွေချထားပေးရတဲ့ဥပဒေပြုနိုင်အောင်လှုံ့ဆော်ကြဖို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာ Twitter ကနေလွှတ်တော်မှတ်တွေကိုတိုက်တွန်းလိုက်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ58 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာဝိုင်းစီစဉ်ရဲ့တင်းင်းခရီးနေမနေ့ခင်မြန်မာနဲ့ဒေတာတွင်းသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်။ကျွန်မသင်္ကီထိုက်ပါ။မြန်မာနိုင်ငံမှာစနေနေ့က COVID-19 အတည်ပြုလူနာ1,289ဦးထပ်တိုးတာကြောင့် COVID-19 အတည်ပြုလူနာ68,012ဦးရှိသွားပါပြီ။အခုချိန်အထိ COVID-19 စစ်ဆေးမှုပေါင်း 6,000 နီးပါးရှိခဲ့ပြီးကူးစက်ကံအတည်ပြုလူနာ 9,000 လောက်တွေ့တာဖြစ်ပါတယ်။သေဆုံးမှုကတော့စနေနေ့မှာ COVID ကြောင့်သေဆုံးသူ18ဦးရှိခဲ့ပြီးအခုချိန်အထိသေဆုံးသူပေါင်း 1,552 ဦးရှိပါတယ်။စနေနေ့မှာဆေးရုံဆင်းရသူ 1,026 ဦးရှိပြီးဆေးရုံဆင်းကွင်ရသူပေါင်း 9,362 ဦးထိရှိသွားပါပြီ။ဆက်ပြီးကုသခံယူနေရသူ 1,000 ကျော်ရှိပါတယ်။အများစုကတော့ရန်ကုန်တိုင်းမှာဖြစ်ပါတယ်။စနေနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်တဲ့အရှိအာရှညီလာခံမှာလဲကမ္ဘာကောင်းဆောင်တွေကကိုဗစ် -19 အလွန်ပြန်လည်ထူထောင်ရေးကိစ္စကိုဆွေးနွေးကြပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က
In Estonia alone as many as 39 million people could revert to extreme poverty.
The global community အရှိအာရှတစ်ခုထဲမှာကျင်လူပေါင်း39သန်းဟာချွတ်ချုံကြဆင်းရဲမွဲတေသွားနိုင်နေရေရှည်တည်တန်းနဲ့ဖွံ့ဖြိုးမှုပန်းတန်ရောက်ရှိနိုင်ရေးလမ်းကြောင်းကနေသွေးဖဲမသွားစေဖို့ကမ္ဘာအတိုင်းဝိုင်းနေနဲ့ဒီစိန်ခေါ်ချက်အခက်အခဲတွေကိုစာနာရိုင်းပင်းမှုစီးလုံးညီညွတ်မှုနဲ့ဆောင်ရွက်ကြဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှုချုပ်ကတိုက်တွန်းသွားတာပါ COVID-19 ကပ်ဘေးရောဂါကနေအများဆုံးပြန်လည်ထူထောင်ရေးနဲ့ရှေ့မှာတွေ့ရမယ့်အကျက်တဲတွေအတွက်လက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးလိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအရှိအာရှထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အရှိအာရှထိပ်သီးဆွေးနွေးပွဲမှာရခိုင်ဒေသအခက်ခဲတွေကိုလည်းဆွေးနွေးခဲ့ကြတာပါ။ COVID-19 ကပ်ဘေးကာလကြာစိန်ခေါ်ချက်တွေရှိပေမဲ့အစိုးရကရခိုင်ဒေသတည်ငြိမ်ရေးဖွံ့ဖြိုးရေးကိုကြိုးပမ်းနေတဲ့အကြောင်းအရှိအာရှဖွဲ့ဝင်နိုင်ငံတွေနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ဒေါက်ဆန်းစုကြည်ကထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်ရှင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းတဲ့ရွေးကောက်ပွဲဟာဆိုရင်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရွေးဝင်ကြီးမရီးစ်ဖိန်းကကြေညာချက်ထုတ်ပါတယ်ပြီးခဲ့တဲ့ကြာသာပတေးနေ့ကထုတ်တဲ့ဩစတြေးလျနိုင်ငံသားရွေးဝင်ကြီးရဲ့ကြေညာချက်မှာတော့ဒီမိုကရေစီအပြည့်အဝရရှိရေးအတွက်မြန်မာနိုင်ငံကိုဆက်လက်ထောက်ခံသွားမယ်အကြောင်းဖော်ပြပါတယ်နောက်ဒီမိုကရေစီလုပ်ငန်းစဉ်မှာရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားတွေလည်းအပြည့်အဝပူးပေါင်းပါဝင်နိုင်ရေးလာမယ့်မြန်မာအစိုးရတဲ့ဘက်ကအသေးအချာဆောင်ရွက်ဖို့လည်းအားပေးတိုက်တွန်းထားတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံးကိုလက်မခံပါဘူးမဲပေပွဲမလုပ်ခဲ့တဲ့ဒေသတွေမှာလည်းအတက်နိုင်ဆုံးအစောဆုံးပွင့်လင်းမြင်သာမှုရှိရှိအားလုံးပါဝင်နိုင်တဲ့ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့မျှော်လင့်ကြောင်းလဲဩစတြေးလျနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာပဲချမ်းမြဝတီမျိုးကနေထိုင်းနိုင်ငံတဲကိုပြန်ဝင်လာတဲ့ထိုင်းနိုင်ငံသားတွေကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတရားမဝင်နိုင်ငံတွင်းဝင်ရောက်မှုနဲ့အမှုဖွင့်ခံရမယ့်အကြောင်းထိုင်း The Nation သတင်းကရှင်းပါတယ်မြန်မာဘက်ကနေထိုင်းနိုင်ငံတဲကိုပြန်ဝင်လာတဲ့ထိုင်းနိုင်ငံသား17ဦးကိုမဲဆောင်မှာထိုင်းရဲနဲ့စစ်တပ်ကတွေ့ရှိဖမ်းဆီးတာပါမြန်မာပဲချမ်းမြဝတီမျိုးကအွန်လိုင်းကာစီနိုလောင်းကစားရုံကဝန်တန်းတွေလို့ဖမ်းခံရသူတွေကပြောကြောင်းလဲသတင်းကဖော်ပြပါတယ်ဖမ်းခံရတဲ့ထိုင်းနိုင်ငံသား17ဦးစလုံးကို COVID-19 ဆန့်သက်ပြီးအစိုးရရဲ့ကွာရန်တင်းစင်တာမှာက တီးကြခွဲထရှိထားပါတယ်ဒီတီးကြခွဲနေထိုင်ရတဲ့ကာလအလွန်မှာတော့တရားစွဲဆိုခံရမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာဘင်းစနစ်ပြုပြင်ပြောင်းလဲရေးနဲ့အစိုးရကိုစန့်ကျင်တဲ့အနေနဲ့စနေနေ့ညကမြို့တော်ဘန်ကောက်ရဲ့အထိတ်မှကြောက်တန်အနီးမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေစုဝေးကြပါတယ်လနဲ့ချီချမ်းမြင်လာပြီးဖြစ်တဲ့ကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေမှာတော့2014ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာအစစ်အစင်ရယူလာတဲ့ဝင်ကြီးချုပ်ပရယူချန်အိုချာနှုတ်ထွက်ပြီးတော်ဝင်မိသားစုရဲ့အခန့်ကဏ္ဍပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုကြတာပါအသက်16နှစ်အရွယ်ဘီဂျမာဖွန်နိဘာက Bad Student လှုပ်ရှားမှုခေါင်းဆောင်တဦးဖြစ်ပါတယ်ကိုပြည်ဒီမိုကရေစီနီးချလာရင်ပြည်သူအခွင့်အရေးတွေကိုအမျက်ထုတ်တာကလွဲလို့ဘာမှမလုပ်တဲ့အစိုးရလက်ထက်မှာရထားတဲ့ပြောခွင့်ဆိုခွင့်ထက်ပိုပြီးပြောဆိုခွင့်ရလာမှာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်စနေနေ့ကမြို့တော်ဘန်ကောက်ကဒီမိုကရေစီအထိတ်မှကြောက်တိုင်မှာဆန္ဒပြသူ2500လောက်ရှိခဲ့ပါတယ်စနေနေ့ကယထာလိုင်းတဲ့ဖွင့်ပွဲတက်တဲ့ထိုင်းပြည်ရင်ကတော့စီးလုံးညီညွတ်မှုအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့မနေ့ခင်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်ပြီးသတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ကြရအောင်ပါရှင်
စစ်ပွဲပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းမြေမြုပ်မိုင်းနဲ့စစ်လက်ကျန်လက်နက်တွေကြောင့်အယတားထိခိုက်မှုရှိနေတဲ့သတင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာမြေပုံမြုပ်နယ်လီတွန်ကျေးရွာနဲ့ဆင်းရင်းရွာဘက်ကိုသွားတဲ့ကာလန်ဘီစစ်လက်ကျန်ဘုံလိုယူဆရတဲ့ဘုံပကွဲလို့လမ်းပြင်လှုပ်သားတို့ချို့သေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လီတွန်ရွာနီးကကန်လောင်ကြီးမြို့ခံကိုစံမောင်ထွန်းကပြောပါရယ်
။ဟိုကတယောက်သေတယ်တယောက်ကဒဏ်ရာရတယ်တဲ့။လူလာတွေကဟိုအဆင်မပါဆော့ဘူးရှင်နဲ့။စီရဲသူကအသက်20တဲ့သူကလက်ပြဘုံကိုလေသူကမပေါက်သူပြီးတော့ထုတဲ့ကပေါက်လာတဲ့လက်ပြတဲ့သူတွေအဲ့နာလူတွေကအဲ့လိုသူကရဲကြလာလုံးကြရလေးရှိတယ်လေ
မနေ့ကပောက်ကွယ်မှုတွင်ဒေဆုံသွားသူကတော့မြေပုံမြို့နယ်လီစုံချေးွာကမောင်တန်းအောင်20နှစ်ဖြစ်ပြီးတန်ရရရှိသွားသူနှူးကတော့ဦးမြင့်တန်းနဲ့ကိုမြင့်ဆိုးစားဖားနှစ်ယောက်လို့ဖြစ်ကြပါတယ်တန်ရရသူနှူးကတော့အမ်းမြို့စေယုံမှာစေကူသားမှုခံယူနေတယ်လို့ဒေရခန်တွေကဆိုပါတယ်မနေ့ကမနေ့ပိုင်းအမျိုးနယ်ဇလက်ချောင်းကျေးရွာအုပ်စုနတ်မော်ကျေးရွာကဒေသခံတက်ကြီးတူခြံတန်းမှာမိုင်းလင်းမိလို့ဆိုင်ရာပြင်းထန်ရရှိသွားတယ်လို့အမျိုးနယ်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကုမျိုးလွင်ကပြောပါတယ်
နမောကျေးရွာမှာပေါ့နော်ဒီကိုခန့်ကပေါင်းချမ်းနေပေါ့အဲ့ဒီပေါင်းချမ်းနေတုန်းမှာပဲအဲ့ဒီမြေမြောင်းမိုင်းပါတယ်ပေါ့မနေ့ကစူးစူးခဏနာရီလောက်ပေါ့ဥယျာဉ်ပိုင်ခင်းကဥပဝန်လက်ခဏချေတုံးလိုက်ရှိပြီပေါ့နော်ခါတော့တပည့်ပြသွားတယ်လို့သိရတယ်ပေါ့လက်မောင်းတွေရပ်ပတ်တယ်မှာဒဏ်ရာတွေပြန့်ထန်တယ်ပေါ့နော
်ဒီပောက်ကွဲမှုမှာပယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးသလိုမိုင်းနိမိတန်ရာရရှိသူဥဖေဝင်းဟာအလဲကျွန်းကြေးဝန်ဒီဖျားကြည့်တောင်မှာတတ်ဆွဲထားတဲ့တတ်မတော်ကစေကူသားပေးနေတာဖြစ်ပြီးအန်စီယုံကိုပို့ဆောင်နိုင်ခြင်းမရှိသေးဘူးလို့တလက်ချောင်းတိရခန်တွေကပြောပါတယ်ဒီခိုင်ပြည်နယ်စစ်ရေးပဋိပက္ခကာလတွင်မြေမြုပ်မိုင်းနဲ့စစ်လက်ကျန်ဘုံတွေကြောင့်ဒေသခံတွေထိခိုက်မှုတွေများနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွေးမှုကိုစစောသုံးကပြောပါတယ်
ဒီဘက်မှာဒီတိုက်ခွေတွေဒီမှာမရှိတဲ့အဲအဲ့ဒီဘက်ဒီမှာဒီမိုင်းခွေတာတွေခဏခဏဒီမှာပစ္စည်းတွေထိခိုက်တာတွေခဏခဏကျွန်တော်လည်းကြားပါတယ်အပြည့်တူတူအနေနဲ့ဒီလိုချက်မှုတော့ကြားမှာပေါ့လေဒီလိုမှအန်ဒီကိုသူတို့အဲ့တော့ဒီမထမီးတဲ့အခါမှာသူတို့ပုံပေါ်လောက်နိုင်နေတဲ့ထိခိုက်တာတွေများနေတာဖြစ်ပါလိမ့်ဗ
ျမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားနှစ်နှစ်သာစစ်ရေးသိမ်းမှတ်မှုကာလအတွင်းမြေမြုပ်မိုင်းနဲ့စစ်လက်ကျန်ဘုံတွေပောက်ကွဲမှုကြောင့်ထိခိုက်ဒေဆုံးတာ33ဦးရှိခဲ့ပြီလို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးကလည်းစီရင်ပြုစုထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကအားမျိုးနယ်ကစူးကိုင်းအုပ်စုရှောက်ချုံကျေးရွာမှာလက်နက်ကြီးကြီးသိမှန်ရာကကလေးငယ်3ဦးပါဝင်ဒေသခံရွာသား6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အော်တိုဘာလဒုတိယပတ်မှာလည်းအားမျိုးနယ်ဇလက်ရွာဟောင်းကရွာသားနှုတ်ဦး5ဖမ်းနေစဉ်လက်နက်ကြီးကြီးကြားရောက်ရာက2ဦးသေဆုံးပြီးနောက်2ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေတွင်အယတားထိခိုက်ဒေဆုံးမှုတွေပိုများလာသလိုစစ်ရှောင်နေရသူ3,000ကျော်ရှိနေပြီလို့လည်းရခိုင်လူမှုဖွဲ့စည်းတွေကလည်းစည်ရင်ပြုစုထားပါတယ်။ကုလသမဂ္ဂလူ့ကူရေးဆိုင်ရာမဟာမင်းကြီးမေရှင်းဗတ်ချလက်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကန်ပဋိပက္ခတွေတွင်အယတားထိခိုက်ဒေဆုံးမှုတွေဟာစစ်ရဆိုးမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့ကူရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာ။
ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကာယရောဂါကြောင့်ကြုံလာရတဲ့အကြမ်းတဲဒုက္ခတွေလွန်မြောက်ဖို့နဲ့ ဒေသတွင်းစီးပွားရေးပြန်လည်အားကောင်းလာစေဖို့လည်းလိုပြန်လည်ကူစားကြမလဲဆိုတာကိုနိုင်ငံတွေအနေနဲ့ကြိုတင်ပြင်ဆင်ထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။စနေနေ့ကကျင်းပတဲ့အရှိအာရှထိပ်သီးစည်းဝေးပွဲမှာအဲ့ဒီလိုပြောဆိုလိုက်ကြောင်းတင်ပြခြင်းပါတယ်ခင်ဗျာ။အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကကမကတ္တပြုပြီးကျင်းပတဲ့15ချိန်မြောက်အရှိအာရှထိပ်သီးအွန်လိုင်းစည်းဝေးပွဲကိုနိုဝင်ဘာ14ရက်စနေနေ့ကအာဆီယံအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေရောကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မက်ပတ်စ်တို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံကိုစားပြုခေါင်းဆောင်အဖြစ်အွန်လိုင်းကတဆင့်တက်ရောက်ခဲ့ပါတယ်။အခုအချိန်ထိဆိုရင်အာရှဒေသကပြည်သူတွေကြားကိုဗစ်ကူးစက်မှုပေါင်းအနည်းဆုံး14သန်းရှိပြီးကိုဗစ်ကြောင့်သေဆုံးသူ2သိန်းခွဲကျော်ရှိလာနေပြီလို့ကုလအတွင်းမှုချုပ်ကဆိုပါတယ်။ဒါကြောင့်အာရှဒေသတွင်းကပြည်သူတွေစင်းရဲတွင်တဲ့ပြန်ရောက်မသွားရအောင်ကြိုတင်ပြင်ဆင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ
် In Asia alone as many as 69 million people could revert to extreme poverty.
ကိုဗစ် -19 ကာယရောဂါရဲ့ဆိုးကျိုးကြောင့်အရှေ့အာရှဒေသကြီးတခုတည်းမှာတင်ပြည်သူ39သန်းလောက်ဆင်းရဲတဲ့ဘဝကိုပြန်ရောက်မဲ့အခြေအနေရှိနေပါတယ်။ဒါကြောင့်ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ပန်းနိုင်ကိုအရောက်လှမ်းနိုင်ဖို့ကမ္ဘာလူမှုအသံဝိုင်းကလည်းသွေးစည်းညီညွတ်မှုကိုကျင်းစာစိတ်နဲ့အတူငွေတိုးတက်တဲ့အခြေအနေမျိုးပြန်ရရှိနိုင်ဖို့ဒီကာယောဂါရဲ့စိန်ခေါ်ချက်တွေကိုဝိုင်းဝန်းကူညီဖြည့်ရှင်းပေးစီလိုပါတယ်လို့ဂူတာရက်စ်ကပြောသွားတာပါကိုဗစ်ပြဿနာကိုကန့်တွေ့ရမှာကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာရေရှည်ဖွံ့ဖြိုးရေးပဲရစ်ရာသီဥတုသဘောတူညီချက်တွေနဲ့လိုင်လျောညီထွေဖြစ်ဖို့လိုတယ်လို့ဂူတာရက်စ်ကမြစ်တာရက်ခံသွားပါတယ
် To reach carbon neutrality by 2050 I'm calling for all countries to stop building new
လေတုညဉ့်ညမ်းမှုလုံးဝမရှိရအောင်လှုံ့ဆော်သွားမယ်ဆိုတဲ့2050ခုနှစ်ရောက်ရင်ကာဗွန်တန်းငွေလုံးဝကင်းစင်ရေးအတွက်ကမ္ဘာနိုင်ငံတွေအနေနဲ့ကြောင်မီးသွေးသုံးဓာတ်အားဖြင့်ဆက်ယုံအသစ်တည်ဆောက်တာတွေအဲ့လိုတည်ဆောက်နိုင်ဖို့ငွေကြေးကူညီထောက်ပံ့တာတွေရပ်ဆိုင်းကြဖို့တိုက်တွန်းလိုပါတယ်။ COVID-19 အကြမ်းတဲကိုကျွန်တော်တို့တုံ့ပြန်ရမှာရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်တွေနဲ့ဟန်ချက်ညီညီကန့်တွဲဖြေရှင်းဖို့လိုပါတယ်လို့သူကပြောသွားတာပါ။ကိုဗစ်ကြောင့်ကမ္ဘာနိုင်ငံအသီးသီးမှာအသွာလာကန့်သတ်မှုနဲ့စီးပွားရေးလုံခြုံကိုင်ဖို့နေလဲပြောင်းလဲလာတာကိုဒီဆွေးနွေးပွဲမှာထောက်ပြကြပါတယ်။ဒါကြောင့်ကိုဗစ်အလွန်ကာလဒေတာတွင်းစီးပွားရေးပြန်လဲအားကောင်းလာနိုင်ဖို့အရင်နဲ့မတူတဲ့စီးပွားရေးပုံစံအသစ်တွေနဲ့ချင်းကပ်နိုင်ရေးပြင်ဆင်ထားကြဖို့လိုတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မတ်ပတ်စ်ကလည်းအကြံပေးသွားပါတယ
်။ In the current crisis East Asia was the first to enter crisis
လက်ရှိအကြံတဲကိုကြည့်ရင်အရှေ့အာရှဒေသဟာဒီကိုဗစ်ကာယရောဂါကိုအရင်ဆုံးရင်ဆိုင်ခဲ့ရတာဖြစ်ပေမဲ့ဒီကပ်ဘေးဒုက္ခကနေအရင်ဆုံးပြန်လည်လွတ်မြောက်နိုင်မဲ့အနေအထားမှာရှိပါတယ်။ကိုဗစ်အလွန်ကာလမှာစီးပွားရေးလုပ်ငန်းအသစ်တွေ၊ကဏ္ဍအသစ်တွေကိုပြောင်းလဲနိုင်ဖို့အတွက်ရောယင်းနည်းမျိုးနွယ်မှုလုံအားနဲ့ကျွမ်းကျင်မှုတွေကိုဘယ်လိုအသုံးချသွားမလဲဆိုတာနိုင်ငံတိုင်းကပြင်ဆင်ထားဖို့လိုပါတယ်လို့မတ်ဘတ်စ်ကပြောသွားပါတယ်။15ချိန်မြောက်အရှေ့အာရှထိပ်သီးဆွေးနွေးပွဲဟာနိုဝင်ဘာ12ကနေ15အထိကျင်းပနေတဲ့အာဆီယံ38ချိန်မြောက်ထိပ်သီးဆွေးနွေးပွဲရဲ့ဆက်ဆက်ဆွေးနွေးပွဲတစ်ခုဖြစ်ပါတယ်ညာ
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
တိုကျိုအိုလံပစ်ပြိုင်ပွဲကိုဝင်ပြိုင်မဲ့အားကစားသမားတွေအနေနဲ့ဂျပန်နိုင်ငံမှာ14ရက်တည်တံ့ခွဲနေကြမလို့ဘူးလို့အိုလံပစ်ပြိုင်ပွဲစီစဉ်သူတွေကကြားတော်ပရင်းကပြောလိုက်ပါတယ်။ဒါပေမဲ့ပြိုင်ပွဲလာကြီးတဲ့သူတွေအတွက်တော့စဉ်းစားနေတုန်းပဲဖြစ်တယ်လို့ဆိုပါတယ်။ရိုက်တာသတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ဂျပန်နိုင်ငံကိုလာတဲ့အားကစားသမားတွေအနေနဲ့14ရက်ကြာတည်တံ့ခွဲနေကြလို့မဟုတ်ဘူးလို့တိုကျိုလည်းပြိုင်ပွဲရဲ့အမှုဆောင်အရာရှိချုပ်တိုရှိယိုမူတိုကပြောလိုက်ပါတယ်
။これに今参加するアスリートと まあ指導者
とどれもまあ保護めアクザダマリニピャリ便越タワン支部にねジャパンနိုင်ငံကိုမဝင်ရောက်ခင်မှာကလေးကသူတို့ကိုဗိုင်းရပ်စ်ကကိုရေးလုပ်ငန်းစဉ်တွေအလုံးလောက်လုပ်တော့မှာဖြစ်တဲ့အတွက်14ရက်ကြာတည်တံ့ခွဲကန့်သက်သွားမှာမဟုတ်ပဲနိုင်ငံတွင်းဝင်ဝင်ပြေးသွားမှာဖြစ်ပါတယ
်အသေးသေးချက်လက်တွေကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအောက်စားသမားတွေအနေနဲ့ဂျပန်နိုင်ငံကိုမလာခင်82နာရီအတွင်းဗိုင်းရပ်ရှိမရှိစစ်ဆေးထားမှာဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်အောက်သားအဖွဲ့အနေနဲ့14ရက်တည်တံ့ခွဲနေစရာမလိုပေမဲ့တိုင်ပွဲကိုလာကြည့်မဲ့ပြည်သက်တွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်မချသေးဘဲစဉ်းစားနေတုန်းဖြစ်တယ်လို့လည်းပြောပါတယ်
။မခတ်စမို့ရှိအဲ2週間隔離
နိုင်ငံသားကနေလာကြည့်မဲ့ပြည်သက်တွေအများကြီးပါ။သူတို့ကိုနှစ်ပတ်အတွင်းလာကန့်တက်ပြီးတည်တံ့ခွဲထားဖို့နောက်အများပြည်သူအသုံးပြုတဲ့တရားပို့ဆောင်ရေးစနစ်ကိုအသုံးမပြုစေဘူးဆိုတာကတိတ်တော့လက်တွေမကျဘူးလို့ကျွန်တော်တို့ထင်တယ်။ဒါကြောင့်နိုင်ငံရင်းကိုမဝင်ခင်မှာကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့ရောက်လာတဲ့အချိန်မှာစစ်ဆေးဖို့သူတို့ပြန်သွားပြီးတဲ့နောက်တကယ်လို့ဗိုင်းရပ်စ်ကူးစက်ခံရတဲ့ဆိုရင်သူတို့ဘယ်ရီသွားခဲ့ရဲဆိုတာကိုကျွန်တော်တို့အနေနဲ့တေချာသတိထားစောင့်ကြည့်သွားရမှာဖြစ်ပါတယ်
။ဒီချိန်ထဲမှာပဲနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်ခါဂျပန်နိုင်ငံကိုရှေ့သတင်းပတ်အတွင်း3ရက်ကြာလာရောက်ဖို့ရှိပါတယ်။သောမတ်စ်ဘက်ရဲ့ခီးစဉ်အတွင်းမှာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်အသေးစိတ်တွေကိုဆွေးနွေးသွားဖို့ခမန်းထားပြီးတိုကျိုအိုလံပစ်ပြိုင်ပွဲအတွက်လည်းအလားအလာကောင်းဖြစ်တယ်လို့မစ္စတာမူတိုကပြောပါတယ်။
で今回のバッハ会長の訪日は私は大
変です。Mr. Baki、ジャパン内外機前はあろうご愛媒しび、だが病院部へ出張者も必死でいねと、と言われ
てます。2020東京オリンピック病院部を陳報部とジャパン内外部がアメリカンドラビリオン万円苗が供給勘たらဖြစ်ပါတယ်。だめバイラス空散部でじゃ新日を収支開けやび、あくかまろジャパン内外部が病院部陳報ないぶとを算根調判送やにだဖြစ်ပါတယ်。ခင်ဗျာကျွန်တော်ရနိုင်မှာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast season ကနေစစလိုက်ပါတယ်ဒီ season ကို frontier မြန်မာနဲ့ foundation hero tero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့သမိုင်းဝင်ရေကောက်ပွဲနေ့မှာမဲယုံတွေမှာမဲဆန္ဒရှင်တွေကတူတူကြိတ်ကြိတ်နဲ့မဲပေးခဲ့ကြပါတယ်။ဒါဟာမဲပေးရင်းနဲ့သူတို့ကိုယ်သူတို့ကိုဗစ် -19 ရောဂါကူးစက်အောင်လုပ်မိသလိုဖြစ်နေမလား။ဒီဆောင်မကိုတော့မဲယုံနေစီသွားခဲ့တဲ့ဒိုးတန်သတင်းတောက်အေးအောင်ကဆက်လက်ပြောပြပေးသွားမှာပါ
။မဲယုံစတင်ဖွင့်လှစ်ပြီးဖြစ်ပါကြောင်းဒီပေးကြေညာအပ်ပါ
2020အချွေချွေရေကောက်ပွဲနေ့မနက်6နာရီအချိန်မှာမဲယုံက6နာရီစားဖွင့်မယ်ဆိုပေမဲ့မဲပေးမဲ့လူအများစုဟာမဲယုံမဖွင့်ခင်မနက်9နာရီကျော်တည်းကလူရှင်းရှင်းနဲ့မဲမမြန်ပေးမမြန်ပြန်မယ်လို့တွေးပြီးမဲယုံကိုချီတက်လာကြတာပါဒါပေမဲ့အကြံတူတူများပြီးမဲယုံမှာတိုးဝှေ့သွားလာနေရပါတယ် Social distancing 6ပေဆိုတာလည်းတတိယပုံမရပါဘူးမဲမမြန်ပေးရရင်တန်းစီနေတဲ့ဂျားရဲ့လူမဝင်လာရေးကိုပဲအလေးထားနေကြပါရဲ့လမ်းထွက်တစ်ခုစာလောက်ရှိလျားပြီးဘောလုံးဝင်းတစ်ခုလောက်ကျယ်ဝန်းတဲ့ကျောင်းဝင်းနဲ့ကျမရောက်နေပါတယ်။အဲ့ဒီလှိုင်းတရာအရှိပိုင်မျိုးနယ်ကအထက်ကဆက်လေးကျောင်းဟာမဲယုံအများဆုံးစုဝေးနေတဲ့နေရာလို့ဆိုနိုင်ပါတယ်။ဒီကျောင်းထဲမှာလူ2900ကျော်မဲပေးမဲ့မဲယုံ29ယုံရှိနေပါတယ်။အဲ့ဒီလူ2900မှာအများစုကစက်မှုဆောင်ကအထည်ချုပ်အလို့သမားတွေ၊ဆိုင်ကယ်တက္ကစီမောင်းသူတွေ၊ပယံသမားတွေစတဲ့အခြေခံလူတန်းစားတွေဖြစ်ပါတယ်။သူတို့ကမဲပေးဖို့စံထပြင်းပြနေကြပုံရပါတယ်။မဲယုံမှာမနက်9နာရီတည်းကလာတန်းစီနေတဲ့မတ်ချယ်ရီကတော့မဲပေးဖို့အတော်စောက်ခဲ့ရတယ်လို့ဆိုပါတယ်သူက
စိတ်တပူတာပါမကြီးဒါပေမဲ့ကိုယ့်ကိုယ်အန္တရာယ်တော့လုံချော်လောက်ကတာပေါ့အဲ့လိုမျိုးကိုပေးချင်တော့လဲမဲဟိုကလုံချော်လောက်ပြီးတော့ကိုလာထည့်ရတာပေါ့တယောက်တယောက်ပေးခွာပြီးတော့ပေါ့အရောက်တော့လဲအမရဲ့လက်ဆေးပြီးတော့ပေါ့ကိုယ့်ကိုယ်တနက်ပြန်နေပြန်မြေတွေပါချိုးပေါ့အဲ့လိုမျိုးလောက်ကတာပေါ့အမရဲ့အများဆိုတော့လဲဘယ်လိုပြောရမလဲမနော်တယောက်နဲ့တယောက်တို့ပေါ့ကိုသူများလက်ကကတ်တော့လဲကိုခွာပေါ့အဲ့လိုမျိုးကိုကတ်မနေဘူးပေါ့တရားကိုသုံးမိခွာသုံးမိခွာပြီးနေတာပေါ့
မဲရင်ပေးလို့ရအောင်သူထက်ကအရင်ဥအောင်ကျောင်းဝင်းနဲ့ဝင်ချင်နေတဲ့သူတို့ကိုကျောင်းဝင်ဝါမှာလက်သန့်ဈေးပြန်ပါတယ်အပူချိန်တိုင်းပြီးနှာခေါင်းစည်းမပါလာသူတွေကိုနှာခေါင်းစည်းနဲ့မျက်နှာကပေးပြီးနှာခေါင်းစည်းပါလာရင်တော့မျက်နှာကပေးပါတယ်ကျောင်းဝင်းနဲ့ရောက်တော့ကိုမဲပေးမဲ့မဲယုံမှာတန်းစီကြပါတယ်မဲယုံတာဝန်ကျသူတွေကတန်းစီသူတွေကိုလူချင်းချဲဖို့တစ်ချက်တစ်ချက်လှမ်းတတိပေးနေပေမဲ့လူချင်းကဘလို့မှချဲလို့မရအောင်လူတန်းကြီးကခြေလျားလာပါတယ်အဲ့ဒီထဲမှာကိုဝန်ဆောင်တွေခလင်းငယ်တွေကိုခေါ်လာသူတွေလည်းရှိပါတယ်
။နည်းနည်းတော့ကြောက်တာပေါ့ဒါပေမဲ့တိတ်ကြောက်ရတာမဟုတ်ပါဘူး။ဘယ်ပြောရမလဲကိုကဒီယောဂမျိုးဟိုမခံစားဘူးမကြုံတွေ့ဘူးတဲ့ခါမှာတိတ်မကြောက်တတ်ဘူးဖြစ်နေ။
တန်တရာမှာမဲပေးခဲ့တဲ့စောတူတူဖြစ်ပါတယ်။ တကယ်တော့လှိုင်းတရားဟာရန်ကုန်တိုင်းဒေသကြီးမှာဘာကူးစက်ရောဂါဖြစ်ဖြစ်အဖြစ်အများဆုံးမျိုးနွယ်တစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲမကြိုင်ခင်နိုဝင်ဘာ6ရက်နေ့ကနေ10ရက်နေ့အထိ3ရက်အတွင်းကိုဗစ်လူနာ148ဦးတွေ့ထားတဲ့မျိုးနွယ်လည်းဖြစ်ပါတယ်။တမျိုးနယ်လုံးမှာမဲပေးခွင့်ရှိသူ6,400ကျော်ရှိပြီးမဲယုံပေါင်း600ကျော်ရှိပါတယ်။မဲယုံတချို့ရဲ့မဲစင်းရင်အရာမဲပေးခွင့်ရှိသူရဲ့ချက်ဝက်လောက်မဲလာပေးကြတဲ့အကျွတ်လမ်းပေါ်မှာလူသိန်းနဲ့ချီသွားလာခဲ့ကြတာပါ။လမ်းတွေပေါ်မှာစိုက်ကယ်တွေပြင့်နေတယ်လို့တချို့လက်ဖက်ရည်ဆိုင်နဲ့စားသောက်ဆိုင်တွေမှာလည်းဆိုင်ခိုင်စားသူတွေရှိနေတာပါမဖြစ်မနေကျင်းပဖို့လိုအပ်တဲ့အချွေချွေရွေးကောက်ပွဲအတွက်အစိုးရကတော့ကိုဗစ်ကာကွယ်ရေးပစ္စည်းတွေကိုတရုတ်နိုင်ငံကနေဒေါ်လာ28တန်ဖိုးအထိအကုန်ကျခံဝယ်ပြီးမဲယုံတွေစီဖြန့်ဖြူပေးခဲ့ပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာလူချင်း6ပေစီခွာဖို့အခက်အခဲဆုံးကိစ္စတစ်ခုဖြစ်ခဲ့တယ်လို့တချို့မဲယုံတွေမှာအပူချိန်တိုင်းကြမလုပ်တာတွေလည်းရှိပါတယ်တောင်ကလာပါမြို့နယ်မှာမဲပေးပြီးကိုဗစ်နဲ့ညောကကုသမှာကိုစိုးရိမ်နေတဲ့အသက်29နှစ်အရွယ်မသေးစားကြီးခိုင်ကတော့
ပထမဆုံးအနေနဲ့ကတော့ဒီအကွာအဝေးပေါ့တရားတယောက်တန်းစီတဲ့အခါမှာအကွာအဝေးရကျမကြီးဌာနထုတ်ပြန်ထားသလိုအကွာအဝေးမျိုးမဟုတ်ဘူးကိုကတကယ်လို့အရှိအလူနဲ့ခွာရင်တော့မှဟိုအနောက်ကလူကကိုအရှိတူလို့ရှင်ကက်ကက်ကက်ကက်လာအဲ့လိုမျိုးနေထားရှိအနောက်ခွာလိုက်လို့ရှင်ကျတော့ဂျားဖြတ်တဲ့ဟာမျိုးတွေတခုရှိရနောက်တစ်ခုကကျတော့အပူချိန်မတိုင်အမပေးတဲ့မဲယုံမှာအပူချိန်မတိုင်နောက်တစ်ခုကကျတော့မတ်တွေပေးတယ်လေမတ်တွေဒီဖေးရှိတွေပေးတယ်ဒါပေမဲ့ mask ပေးတဲ့အခါမှာဘာဖြစ်လဲဆိုတော့ mask အစ်စ်ပေးတိုင်းဒီတုံးလာတဲ့လူကနေပြီးတော့သူတို့ရဲ့ mask အဟောင်းကိုချွတ်ပြီးတော့အစ်စ်ကိုပြန်လဲတယ်အဲ့တော့ဒီလောက်လူအုပ်အများကြီးထဲမှာအဲ့ဒါကဟိုအမှန်တကယ် mask ကမချွတ်အောင်လေဒါပေမဲ့သူတို့ကအဲ့လိုချွတ်ပြီးလဲတာတော့ပါရှိရဲ့
သူမနဲ့အတူမဲသွားပေးခဲ့တဲ့ညီမဖြစ်သူလဲစိုးရိမ်မခင်ဖြစ်နေတုံးပဲလို့ဆိုပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လဲပေးမဲ့ရဲ့မကြမီတပတ်လောက်မှာဘေးကင်းလုံခြုံစွာဆန္ဒမဲပေးပါဆိုတဲ့ပညာပေးဗီဒီယိုကိုနှင်းစင်ပြီးပါတင်ခဲ့ပါတယ်။အဲ့ဒီဗီဒီယိုမှာမဲယုံလာရင်ယောဂအန်ဒီရဲ့ကင်းအောင်လှုပ်ဆောင်ရမယ့်အချက်တွေနဲ့အပူချိန်မြင့်နေသူတွေကို15မိနစ်နားစေပြီးအပူချိန်မကျရင်တော့တခြားအခန်းမှာမဲပေးလို့ရအောင်လှုပ်ပေးဖို့လမ်းညွှန်ချက်တွေကိုပြောပြချားပါတယ်။မသေးစားကြည့်ခိုင်းလို့သွားခဲ့တဲ့မဲယုံမှာတော့အပူချိန်မြင့်နေသူတွေရောက်လာရင်လည်းမသိနိုင်တဲ့အကျွတ်အကုန်ရောပြီးမဲပေးလာခဲ့ရသလိုဖြစ်နေပါတယ်။အစိုးရကချုပ်ပေးချပေမဲ့ကာကွယ်ရေးပစ္စည်းတွေကိုသုံးဖို့အားနည်းတဲ့မဲယုံတွေလည်းရှိနေတဲ့အခြေအနေပါအစိုးရကနှာခေါင်းစင်းနဲ့မျက်နှာကွေကိုမဲလာပေးသူတိုင်းကိုပေးဖို့လမ်းညွှန်ချပေမဲ့မျက်နှာကပေးပြီးနှာခေါင်းစင်းမပေးတဲ့မဲယုံတွေနှာခေါင်းစင်းပေးပြီးမျက်နှာကမပေးတဲ့မဲယုံတွေလည်းအများအပြားရှိနေပါတယ်အထက်ကဆက်လီမှာတာဝန်ထမ်းဆောင်နေတဲ့ဆရာမတွေဆိုရင်အစိုးရကပေးတဲ့နှာခေါင်းစင်းမဟုတ်ပဲ90ကျပ်တဲ့နှာခေါင်းစင်းကိုတက်ဆင်ထားတာတွေလည်းတွေ့ရပါတယ်အဲ့ဒီဆရာမတွေကမဲယုံကိုလာသူတိုင်းနဲ့ထိတွေ့ဆက်ဆံရပါတယ်။မဲပေးသူတွေနဲ့အနီးကပ်စကားပြောဆိုရပေမဲ့မဲယုံတာဝန်မထမ်းဆောင်ခင်မှာကိုဗစ် -19 ရောဂါရှိမရှိမစစ်ဆေးခဲ့ရသလိုရွေးကောက်ပွဲအပြီးမှလည်းစစ်ဆေးရမှာရှိပါဘူး။မဲယုံတာဝန်ကြသူတွေအတွက် PPE ဝတ်စုံတွေချုပ်ပေးပေမဲ့ဇာတိဥရုပူတာကြောင့်အချိန်ပြည့်မဝတ်နိုင်ကြပြန်ပါဘူး။မဲရဲ့တွက်ချိန်မှာတော့အတန်ကြေကြေနဲ့အများကြောင်အောင်အော်ပြောရတဲ့အတွက်နှာခေါင်းစည်းတွေချုပ်ပြီးကျင်းညာပေးရတာတွေလည်းတွေ့ရပါတယ်။ဆီယမကျော်နှင်းဦးဤအောင်ကတော့ဇာတိမြင့်အောင်မျိုးကနေဖြာပုံမျိုးနဲ့ပင်လယ်ဝနာမှာရှိရဲ့ကုတ်ကုတ်ခွဲရွာမှာတာဝန်ကျတဲ့မဲယုံကိုဆိုက်ကဲတဲ့တန်ဆက်လေတဲ့တန်နဲ့ဆက်နှစ်နိုင်ကြာသွားရောက်ခဲ့ပါတယ်။သူမရွေးကောက်ပွဲနဲ့တာဝန်ကျတဲ့မဲယုံကိုတော့မဲဆန္ဒရှင်400ကျော်လာရောက်မဲပေးခဲ့ပါတယ်။မဲရည်အတွက်ပြီးချိန်မှာတော့ညာ9နိုင်ရှိနေပြီးအဲ့ဒီအချိန်မှာဆက်လေနဲ့မမောင်မဲမဲတဲ့3နိုင်ခန့်စီးပြီးမြို့နယ်ကော်မရှင်ရုံးကိုသွားရပါတယ်။အဲ့ဒီလိုသွားစဉ်မိုးမြင့်ပြီးနေမကောင်းဖြစ်နေတဲ့သူမက
ဖြာပုံကဆရာယောဂပုံတွေတွေ့ရနေတော့ဟိုဘယ်လိုပြောမလဲဟိုလားတာလေဝေးတယ်ဝေးတော့သူတို့ဟိုမလာဘူးလားအဲ့လိုမျိုးပြောမလာလို့မဖြစ်ဘူးလေဆိုတော့အဲ့လိုမျိုးဟိုမဖြစ်မနေလားတာပေါ့ကောကိုဘီဘယ်လိုပြောမလဲအဲ့ဒီတိုင်းကမှငါဖြစ်နေမလားဆိုတော့အဲ့လိုကိုကိုကတော့မထင်ဘူးတော့ဖြစ်မှာတော့ကြောက်တယ်ပေါ့နော်ဟိုကိုကိုကတော့မဖြစ်ဘူးပဲထင်တော့အဲ့လိုသူလည်းနေမကောင်းဒါပေမဲ့ကိုကိုကပင်ပန်းလို့လေမကအောင်အဲ့လိုမျိုးပဲပြီးတော့ကိုယ့်အကူပြန်မယ်ဆိုရင်အဲ့လိုကျမကြီးတွေပါကြီးတခါလဲစစ်ပေးပြီးတော့မှကိုယ့်တွေယုံကြည်မှုယုံယုံကြည်ရရှိနေအိမ်ပြန်လို့ရအောင်လို့အဲ့လိုလုပ်ပေးတယ်လို့ထင်တယ်ဒီနှစ်ကကျတော့ဟိုအိမ်ဟိုလာပြန်လိုက်တယ်ဘာမှကိုလူဆိုရင်ဟိုတချို့ကျမကြီးအိမ်ပြန်ကြတယ်ဘာမှကျမကြီးပါကြီးစစ်ပေးတာမရှိဘူးလေအဲ့လိုမရှိဘူးသူကဂိမ်းမှကြတယ်လဲဆိုတော့ထောက်ခံစားနေပဲသွားလို့ရတယ်ကျမကြီးအဲ့လိုမျိုးစစ်ဆေးပေးရတယ်မရှိတော့ဟိုကိုသွားတာပြန်ရတာပြန်ကိုအဲ့လိုတိတ်ကိုယုံကြည်မှုမရှိဘူးအဲ့လိုဟိုယောဂမရှိဘူးသူကအယုံကြည်မှုမရှိဘူ
းကျမရင်းနဲ့အကစားဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးဖြစ်နေသေးလို့ လူ30ဦးချက်မပေါ်ဖို့ပြီးခဲ့တဲ့အင်္ဂါနေ့မှာထပ်မံထုတ်ပြန်လိုက်ပါပြီ။နေ့စဉ်လူနာကလည်း1000ချက်မှာတွေ့နေသေး၊တည်ဆုံးသူ20ချက်မှာရှိနေသေးပါပဲ။ကာကွယ်ဆေးကတော့ဒီနှစ်ကုန်ပိုင်းလောက်မှာအသုံးပြုနိုင်မယ်လို့နိုင်ငံတကာသတင်းတွေကကြေညာနေပါတယ်။ကိုဗစ်ကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်ခဲ့တဲ့ရွေးကောက်ပွဲနဲ့အပြီးမြန်မာနိုင်ငံဟာကိုဗစ်ကပ္ပတ်သက်ရောဂါအဖြစ်အများဆုံးနံပါတ်88နေရာကနေနောက်ရက်အနည်းငယ်အတွင်းဘယ်နေရာမှာရပ်တည်နေမလဲစောင့်ကြည့်ရတော့မှာပဲဖြစ်ပါတယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုအတန်သတင်းထောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်အတန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။မင်္ဂလာပါခင်ဗျာ။View American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်။အခုရွေးကောက်ပွဲအထူးစီစဉ်ကိုတင်ဆက်ပေးပါမယ်။ရွေးကောက်ပွဲအလွန်ကာလနိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနိုင်ငံရေးဆောင်မရှင်မောင်ညာနာတမိုင်းသူတေသည့်ဒေါက်တာအောင်မျိုးတို့နဲ့ပင်ဆိုင်ဆွေးနွေးထားပါတယ်။ Channel FFE သတင်း Editor ကုမှုတက်ကနေပြီးတော့စီစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။ပတ်စင်တင်ဆက်ပေးနေကြဖြစ်တဲ့စကောင်းအိုင်းဆွေးနွေးပွဲစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲအလွန်မြန်မာနိုင်ငံရေးစိန်ခေါ်မှုဘာတွေရှိလာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့နိုင်ငံရေးလေ့လာသုံးသပ်သူတူဖြစ်ပြီးတော့စောင်းမားရှင်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ပတိမုံခြေခံဥပဒေဆိုင်ရာစောင်းမားတွေကိုခြေပြုရေးသားနေတဲ့စောင်းမားရှင်မောင်ညာနာဖြစ်ပါတယ်။နောက်တစ်ခါဒီ night သမိုင်းသူတေတီတူဖြစ်တဲ့ဒေါက်တာအောင်မျိုးဖြစ်ပါတယ်။ကိုကျွန်တော်တို့ဒီနေ့ဒီဆွေးနွေးမယ့်အကြောင်းအရာကဒီ2020ဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေဖြစ်လာနိုင်မလဲဒီအကြောင်းအရာကိုအခြေခံပြီးဆွေးနွေးမှာပေါ့ဆိုတော့ဒီလက်ရှိအချိန်မှာရွေးကောက်ပွဲကပြီးဆုံးသွားပြီဆိုပေမဲ့လည်းရွေးကောက်ပွဲဒီရက်ကလည်းကျွန်တော်တို့ကြုံတွေ့နေရတယ်ပေါ့နော်ဆိုတော့ရွေးကောက်ပွဲဆိုင်အငင်းပွားမှုတွေရွေးကောက်ပွဲနဲ့ပတ်သက်မကျေနပ်တဲ့ဒီတော့ဆိုမှုတွေကလည်းရှိနေတဲ့အချိန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်မလဲဆိုတော့ကျွန်တော်တို့ဒီအခြေခံပြီးဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အရှင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲခေါင်းစဉ်ကိုပဲကျွန်တော်စပြီးတော့ဒီအခြေခံဆွေးနွေးတဲ့ကျွန်တော်ကဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲပေါ့ဆိုနိုင်ငံရေးအကြက်တွေတွေပေါ့ရှိလာနိုင်တယ်ရှိတာဒီစိန်ခေါ်မှုတွေကကျွန်တော်ဒီအစိုးရမဖွဲ့ခင်ဒီတော့တတိယကျွန်တော်မခေါ်ခင်စက်ကြားမှာကြုံတွေ့ရနိုင်တယ်ရှိရဲ့စိန်ခေါ်မှုတွေကိုစပြီးတော့ဆွေးနွေးပေးနေတယ်ခင်ဗျာဆိုအရှင်ဆုံးတော့ကျွန်တော်ဒေါက်တာရံမျိုးသိန်းကိုစပြီးဆွေးနွေးပေးနေကြပါတယ
်အဲ့တော့ဟိုကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့ဒီရွေးကောက်ပွဲအလွန်ပေါ့လေเนาะကျွန်တော်တို့အာနောက်3လလောက်နေရင်ကျွန်တော်တို့အာလွတ်တော်အသစ်တွေအစိုးရအသစ်တွေလည်းပေါ်လာတော့မယ်အဲ့ဒီအခါကျတော့เนาะဟိုအရင်အစိုးရလက်ထက်မှာရှိခဲ့တဲ့ပေါ့လေเนาะစိန်ခေါ်မှုဟောင်းနေအချက်တဲဟောင်းနေကဆက်ပြီးတော့เนาะဟိုရှိနေအောင်မယ်အဲအထူးသဖြင့်တော့ကျွန်တော်တို့ဟလာဒီပြည်တွင်းရင်းရင်းနဲ့ပတ်သက်တဲ့အချက်တဲနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်တဲနောက်ပြီးတော့တရားဥပဒေစိုးမိုးရေးအချက်တဲနောက်အာဂရီလိုက်စားမှုတိုက်ဖြတ်ရေးအချက်တဲနောက်ဗဟုချုပ်ကိုင်မှုလျှော့ချရေးအချက်တဲအဒီအချက်တဲကြီးတွေကဆက်ပြီးတော့တော့ရှိနေဦးမယ်လို့မြင်နေအဲ့ဒီအပြင်နော်ဟိုနိုင်ငံရေးနဲ့လည်းဆက်ဆက်တယ်လို့ပြောလို့ရတဲ့နောက်ထပ်ကြီးမားတဲ့အချက်တဲတစ်ခုကတော့ကျွန်တော်တို့ COVID နော် 19 အလွန်စီးပွားရေးပြန်လည်ထူထောင်ရေးဆိုတဲ့အချက်တဲကြီးဟာလည်းပဲနော်လာမဲ့အစိုးရနဲ့လာမဲ့လွှတ်တော်တွေအတွက်ကိုနော်အင်မတန်မှကြီးမားတဲ့နော်အချက်အတဲဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။အဲ့တော့ဒါမဲ့ကာလမှာနော်ဟိုအဓိကအရေးကြီးတာကဘာလဲဆိုတော့ကျွန်တော်အမြင်ပေါ့လေ။ဒါအစိုးရအဖွဲ့အနေနဲ့နော်ဗဟုချုပ်ကိုင်မှုကိုနော်တိတိတသာလျှော့ချနိုင်ဖို့လိုအပ်တယ်လို့မြင်တယ်။နောက်တစ်ခုကနော်လွှတ်တော်တွေအနေနဲ့နော်အစိုးရတွေကိုနော်ထိထိရောက်ရောက်နော်တက်မှထိန်းချုပ်နိုင်ဖို့အမဖြစ်မနေလိုအပ်လာလိမ့်မယ်လို့မြင်တယ်အဲ့ဒီလိုတက်မှတ်ထိန်ချောင်းနိုင်ဖို့လည်းပဲ ငါဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရာအခွင့်အရေးပေးပြီးသားဖြစ်တဲ့အတွက်ကြောင့်မလို့နော်ဒီပြဋ္ဌာန်းချက်တွေကိုနော်ပြည်တော်စုလွတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအနေနဲ့နော်ထိထိရောက်ရောက်တုံးပြီးတော့နော်အစိုးရတွေကိုတတ်မှတ်ထိန်းချုပ်နိုင်ဖို့လိုအပ်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာအောင်မျိုးဒီကောင်မှာဗာမြားသုံးသက်ချင်တာရှိမယ်ဒီအားနဲ့ပတ်သက်ပြီးတော့လေ
ဟိုပထမအချက်အနေနဲ့ကတော့ဟိုဒီအခုဟိုပေါ့ဆရာဟိုပေါ့နော်ဟိုဟိုပေါ့ဒီဟိုဆရာဦးရမျိုးသိန်းကိုရမျိုးသိန်းပြောသွားတဲ့အချက်တွေအားလုံးကိုကျွန်တော်ကသဘောတူပါတယ်။အဲ့တော့ဒါကိုသဘောတူတယ်။ကျွန်တော်တခြားဟိုထပ်ဟိုပေါ့နော်။ဒါပေမဲ့နည်းနည်းလေးတစ်ခုထပ်ဖြည့်ချင်တာကြတော့ကျွန်တော်ကဒီဟိုပေါ့ credibility ဆိုတဲ့ကျွန်တော်တို့ကဟိုပေါ့နော်ဒီဟိုသိက္ခာရှိမှုအတိုင်းတာပေါ့နော်။သိက္ခာရှိမှုအတိုင်းတာပေါ့။အခုကဒီအခုကျွန်တော်တို့ဒီလက်ရှိအာဏာရပါတီကလက်ရှိလွတ်တော်ပဲလေ။နော်လက်ရှိလွတ်တော်။နောက်ဆုံးကမကူးခင်မှာသူကဒီအခုကအမျိုးသားရင်ကြားမရှိဘဲနဲ့ရင်ကြားကွဲသွားတာပေါ့နော်။ရင်ကြားကွဲသွားတဲ့ခါကျတော့ရင်ကြားကွဲသွားတဲ့ပြင်ကိုသူ့ကိုဒီဟလာယူစီကိစ္စနဲ့ပတ်သက်လို့လေဟလာဒီ EU တို့ဘာတို့ကစပြီးတော့ကျွန်တော်တို့ကဟိုပြောနေတာရှိတယ်လေဟလာပိုကောင်းတဲ့စနစ်ကိုလုပ်ဖို့နော်ဟလာအမေရိကန်နိုင်ငံရေးဝန်ကြီးကလည်းဒါဝေဖန်နေတဲ့ခါကျတော့အဓိကရေးကြည့်တာကအဲ့ဒီ credibility ပုံရိပ်ကောင်းမှနောက်ဆုံးအတွက်ကကျွန်တော်ကောင်းမှလေအဲ့တော့ဒီဟာကအဲ့ဒီပုံရိပ်ကောင်းမှု credibility ကောင်းမှုအတွက်ကိုဒီကြားထဲမှာကျွန်တော်တို့ဟိုပါ USDP လည်းဟလာမူရကျင့်တတ်အောင်လုပ်ရမယ့်ပြဿနာကြီးကရှိနေတယ်လို့ကျွန်တော်ထင်တယ်ကိုစောပိုင်းကိုရိုင်းပုသိပြောတာဒီအားလုံးကျွန်တော်လက်ခံတဲ့သဘောတူတယ် plus ခုနကျွန်တော်ပြောတဲ့ credibility ပေါ့နော်ငယ်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြီးက
ဟုတ်ကဲ့
ဟိုလက်ခက်တင်လင်းကြီးအဆိုင်ခဲကြီးကိုဖြစ်ရှင်းမှုလို့လဲဒါမှပဲကျွန်တော်တို့ကဒီပါတီကြီးနှစ်ခုကလည်းကျွန်တော်ဟိုပါပေါ့နော်ဟိုအခြေခဲကျွန်တော်ရွတ်သားမှာ
ဟုတ်ကဲ့ဆိုတော့ဒီမေးခွန်းပေါ်မှာပဲဟိုဆရာမောင်ညနာတစ်ချက်လောက်ဆွေးနွေးပေးပါအောင
်ကျွန်တော်တို့ဒီလက်ရှိရေကောက်ွေးအလွန်ပေါ့နော်ဖြစ်လာမဲ့စိန်ခေါ်မှုတွေကတော့2016နိုင်တော့စိန်ခေါ်မှုတွေအတိုင်းပဲအနည်းဆုံးတော့ရှိနေဦးမှာပဲတခုပို့လာတာကခုနဆရာတို့ပြောတယ်လို့ပြောရပေါ့နော်ဒီ COVID ကိစ္စပေါ့နော်အဲပို့လာတယ်ပေါ့ပြောရရင်တော့ယူရိုဖွဲ့ကစိန်ခေါ်မှုတွေကိုစိန်ခေါ်မှုအလန်တိုင်းကိုဝင်လူကြရဲ့ပွဲတော့ကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ကျွန်တော်နိုင်ငံမှာကစိန်ခေါ်မှုတွေက2016ခုနဒီဘက်တက်လာတယ်ကျွန်တော်တို့ဘာမှရော့မလောက်ဘူးပေါ့နော်သူတင်မှာပြောဒီလက်ရှိဒရောလေအစိုးရအဖွဲ့ပြင်တော်တော်ဒီမှာမလုပ်ခင်မှာကျွန်တော်တို့ရင်ဆိုင်ရမယ့်အချက်တွေကတော့လက်ရှိဒီသုံးနာတွေမှာပေါ့နော်ဒီကောက်ပဲကြားလက်ကြောင်လို့တော့မကြည်ညိမှုတွေကိုလမ်းစလက်စလက်နာလေးကျွန်တော်တို့တွေ့နေရတယ်ပေါ့နော်တွေ့ရတဲ့ခါမှာအဲ့ဒါလေးကိုလက်ရှိဟိုဒီဆိုရကလက်ရှိဒီကောက်ပဲကော်မရှင်ကဘယ်လိုလိမ္မာပါနဲ့ဆိုတာခိုင်တယ်ဖြည့်ရှင်းမလဲဆိုတာကလည်းအဓိကကြားတယ်ဒီကာလကဟိုကျွန်တော် 2016 ဟိုအနာလက်ပတ်လို့တော့လည်းကျွန်တော်တို့ကဒီအစိုးရအသင်းနဲ့အောင်းနဲ့လွတ်တော်ကြီးမှာဟိုနိုင်ငံတကာကဆွေးမှုတွေရှိတယ်လို့မျိုးပဲကျွန်တော်တို့ဒီကာလမှာလည်းကျွန်တော်ကအဲ့ဆွေးမှုတော့ရောပါပေမဲ့ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ပြဿနာတွေရဲ့အော်ဒီကောက်ပွဲရလက်ကွာဟမှုကြီးမားဆုံးလို့ပေါ့နော်ကြီးမားဆုံးလို့ခုဖြစ်လာမယ်ကန့်ကွက်မယ့်ကိစ္စတွေရာကျွန်တော်တို့နံပါတ်၁ကတော့အစောဆုံးရင်ဆိုင်ကြုံရမယ့်ပြဿနာတွေဖြစ်ပါတယ်ဟိုကျွန်တော်ထင်တယ်နောက်၃လနေလေကိုဗစ်ကကျွန်တော်ဟိုပန်ဒမစ်ရဲ့သဘောတဘာဝရပြီးမယ်လို့မထင်သေးဘူးကြာဟိုပြောရရင်တော့ဟို wave တွေလည်းလာကောင်းနိုင်တယ်ပေါ့အကိုဗစ်အလွန်မဟုတ်ဘဲနဲ့ကိုဗစ်ကာလစီမံခန့်ခွဲမှုကလည်းအစိုးရရဲ့စီမံခန့်ခွဲမှုကအစိုးရကိုတော့အခုအစိုးရအဟောင်းနေမနောက်တဲ့အစိုးရအစ်စ်ပြောင်းတော့မှာဒီကိုဗစ်ကာလစီမံခန့်ခွဲမှုကတတော်ဘူးသူကလည်းအဓိကကြောက်အောင်ပဲအဲ့ချိန်မှာဆိုရင်ကျွန်တော်တို့ကတနည်းပြည့်တဲ့အချိန်ဖြစ်တဲ့အတွက်ကိုဗစ်ကာလမှာတုံးဆွဲခဲ့တဲ့ဘတ်ဂျက်တွေကိုတုံးရတဲ့ဒီမှာဒီကျမိုင်းဝင်နေတဲ့အင်အားတွေကလည်းချိနေနေချိန်ရောက်တဲ့ခါမှာတော်တော်လေးကျွန်တော်တို့ဟိုကင်တွေတက်မှစီမံခန့်ခွဲတက်မှကျွန်တော်တို့ကဒီအချိန်တွေကိုကျွန်တော်နိုင်ငံရဲ့ဟိုရှိတဲ့အားနဲ့ကျော်လွှားနိုင်မယ်လို့မြင်တယ်နောက်တစ်ခုကကြတော့ဟိုဆရာကြီးပြောသွားတာလေတော်တော်များများပြည့်စုံနေတာပြည့်တယ်ကျွန်တော်တခုပဲပြပြောချင်မှာအဲ့ဒါပေါ့ဆိုတိုင်းသားရေးကိစ္စတွေပေါ့နော်တိုင်းသားရေးကိစ္စတွေကကျွန်တော်တို့ဆိုကြပါဆိုကျွန်တော်တို့ဆိုရင်ဟိုမာဟိုပြည်နယ်တွေမှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းသားတွေလည်းဟိုရလာတယ်ပေါ့နော်ကျွန်တော်တို့ဘာကြောင့်မလို့ဒီဒီမိုကရေစီကိုလိုလားတဲ့လိုလားတဲ့ဒီပါတီအဖွဲ့အစည်းတွေက1990တော်မှာ CRPP လိုအမျိုးတော်မှာရှိခဲ့သေးတာပဲဒီဘက်မှာဘာကြောင့်မလို့ဒီမိုကရေစီကိုဟိုချောင်းနဲ့နိုင်တူတူအဲ့လိုမိတ်ဖက်တွေမလုပ်ပြီးတော့ကျွန်တော်တို့ဒီကလူအမေပန်းနိုင်ကိုဟိုမတော်နိုင်ရမှာလေအကြောင်းမလို့ဟိုတိုင်းသားတွေနဲ့ဟိုကြီးပြီးတော့ဆက်ဆံရေးပေါ့နော်ပူပြီးတော့ရင်ကြားစီရေးအတွက်တော့လာမယ့်အစိုးရတွေမှာလေခုနတိုင်းသားတွေကိုတကယ်ကိုလိုက်လိုက်တဲ့နေရာပေးတွေကလည်းတော့ထင်တယ်ဟိုစိန်ခေါ်မှုတစ်ခုဖြစ်လာလိမ့်မယ်လို့ထင်တယ်ဟိုမပေးဘူးဆိုလို့ရှိရင်လည်းတမျိုးဖြစ်မယ်ပေးမယ်ဆိုလို့ရှိရင်လည်းဒီအစိုးရစီမံခန့်ခွဲမှုတွေမှာအဟန်တားတွေဖြစ်အောင်ဖြစ်လာနိုင်တယ်ပေါ့နော်အဲ့အမျိုးလည်းရှိနိုင်တယ်ပေါ့နော်နောက်ဆုံးတစ်ခုကတော့ခုနကပြောတဲ့ကိုဗစ်ကာလအလွန်စီးပွားရေးပေါ့ဟိုပြန်နေထူတော်ရေးကိစ္စလည်းအလုံးအရေးကြီးတယ်ကျွန်တော်တို့ဘာလို့ဟားလိုက်တော့လဲဆိုရင်တော့ဒါဒီတကဘာလုံးမှာကျွန်တော်တို့ရင်ဆိုင်တဲ့တင်နာဖြစ်တဲ့ကကျွန်တော်တို့နိုင်ငံလိုဟာမျိုးကဒီကိုဗစ်စီးပွားရေးကာလအလုံးစီးပွားရေးကိုပြန်လည်ဥပုံလို့ဆိုကိစ္စတော်တော်မလိုတဲ့ကိစ္စပဲနိုင်ငံကတော့2020နှစ်လောက်မှာ ပုံမှန်ဒီ2019အချိန်မျိုးပြန်ရောက်မယ်လို့မှန်ထားတာကျွန်တော်တို့ကရောက်နိုင်ပါမလားပေါ့နော်ရောက်နိုင်မှာကျွန်တော်ကန်ဆိုးတာတော့ရုပ်ောက်ပွဲနဲ့ကိုဗစ်နဲ့တွားချုံတာဟုတ်ဗျအဲ့တော့ policy အပြောင်းအလဲတွေဒီကိုဗစ်ကြောင့်မလို့ကျွန်တော်အလုပ်ကိုင်ခွင့်လန်းဆုံးဖြတ်တဲ့ကိစ္စတွေကလည်းကျွန်တော်တော်တော်ကိုကြီးမားတဲ့ဟိုစိန်ခေါ်မှုတွေလို့မြင်တယ်အဲ့အရာတွေကိုဖြည့်ရှင်းနိုင်ပါမှဟောတော့လေဟိုဒီဒီ9နှစ်တာကာလတွင်းကဒီအစိုးရကဟိုနည်းနည်းလေးပို့ပြီးတော့အဆင်ပြေလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ဟု
တ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီဒေါက်တာအောင်မျိုးကိုကျွန်တော်မေးချင်တာကကျွန်တော်ဒီဒီရွေးကောက်ပွဲမတိုင်ခင်မှာတော့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတက်မတော်ကောင်ဝေးဦးစီးချုပ်ကလည်းဒီမှတ်ချက်တွေပြုလာရှိတယ်ဆိုတော့ဒီချင်းမှာမူတည်ပြီးတော့လည်းကျွန်တော်ဒီဒီပြည်သူတွေကြားထဲမှာဒီစိုးရိမ်ပူပန်မှုတွေဖြစ်တာလည်းရှိတယ်ဒါပေမဲ့ကျွန်တော်ဒီရွေးကောက်ပွဲနေ့မှာတော့တက်မတော်ကောင်ဝေးဦးစီးချုပ်ပြန်ပြောလိုက်တဲ့ဟာကတော့ဒါအောင်နည်းနည်းလေးပြန်ချင်းပြတ်လိုက်တဲ့သဘောနဲ့တက်ရောက်ဝေးကောက်ပွဲကိုဒီအတိမတ်ပြုမယ်ဆိုတဲ့သဘောမျိုးဒီရွေးကောက်ပြည်သူတွေဆန္ဒကိုဒီလက်ခံမယ်ဆိုတဲ့ဟာမျိုးပြောရတာရှိတော့တက်မတော်နဲ့ဒီအနေနဲ့ပေါ့နော်ဆိုတော့တက်မတော်နဲ့လက်ရှိဒီစိုးရိမ်နဲ့ကြားထဲမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေညှိနှိုင်းမှုဒီရွေးကောက်ပွဲအလွန်ကာလနဲ့ပတ်သက်ပြီးတော့ဘာတွေညှိနှိုင်းမှုရှိနိုင်တယ်လဲပေါ့ဆိုတော့တက်မတော်အနေနဲ့ရောဒီရွေးကောက်ပွဲအလွန်ကာလခဲ့သဘောထားမှာဘလို့ရှိနိုင်ကြီးရှိတယ်လဲပေါ့ကြာတာရောသုံးသက်ပေးလို့ရအောင်ချက်တော့သုံးသက်ပေးပါအောင်ဒီပုံပါလေ
အဲသူကဒီလိုဗျာဟိုရှိတာပေါ့နော်ရှိတာပေါ့ဒီအခု NLD ပါတီကကျွန်တော်တို့ဒီလာလာဒီဟိုပါပေါ့နော်တူပါပေါ့ဒီတောင်မြကန်းကိုနိုင်သွားရင်အကြောင်းရင်းဟာတက်မတော်ကဒီပထမဆုံးကာကွယ်တက်မတော်ကာကွယ်စီချုပ်ပြောတဲ့စကားပေါ်မှာကျွန်တော်တို့ကမျက်ထုတ်ပါတော့နော်တကယ်တော့ဟိုပါပေါ့ဟိုပါပေါ့နော်ကွန်မြူနတီကတော့ပြည်မှာတည်မှာပေါ့နော်အပြစ်မှာကြတော့ကျွန်တော်ရက်ွက်ထဲမှာကြတော့ဓာတ်တွေကိုရွာထဲမှာကြတော့ဓာတ်ယူကျွန်တော်တို့ကဟိုအနာသိမ့်မယ်နော်အဲ့တော့အသိမ့်မခံချင်ရင်ဒါမှမဟုတ်ဟိုပါပေါ့ညွန်ပေါင်းပေါ်မယ်အဲ့တော့အစိုးရခွင့်နိုင်တဲ့ငါပေးဆိုတော့သူကဒီအကြောင်းကိုသူကစစ်တပ်ကိုနင်းသွားတာပေါ့နော်အဲ့တော့တက်ကကျွန်တော်တို့မှတ်တဲ့မှန်တယ်ကိုကျွန်တော်ကမဝေဖန်လို့ဘူးအဲ့တော့တက်ကသူကသူပြောခွင့်ရှိလို့သူပြောတာသို့တော်လည်းပဲဒါကိုသူကအကြောက်တရားကြီးကိုဖုံးလိုက်ပြီးသွားတဲ့ခါကျတော့သူပြောခဲ့တဲ့အကြောင်းအရာကြီးအဒီအကြောင်းအရာကြီးရဲ့ဟလာ effect ကြောင့်ဖြစ်သွားတယ်ဆိုရင်တက်နဲ့သူနဲ့ကကျွန်တော်တို့ဟလာဟိုပြောရလို့ရှိရင်ဟိုဘတက်ကလည်းသူ25ရာခိုင်နှုန်းရှိပြီးသားဆိုတဲ့ခါကျတော့ဒါပြီးတဲ့ခါမှာသူဒီ less like ရှုံးသွားတဲ့အနေထားပေါ့နော် NLD ကိုကျွန်တော်တို့ check လို့ဖို့ပေါ့တက်ကို target ရဲ့ယူရချက်ကလည်းအနာရပါတီတွေကို check လုပ်ဖို့ဆိုပြီးတော့ထားခဲ့တဲ့ခါကျတော့ဒီ check and balance ကအရန်အောက်သွားပြီနော်တားနေသွားပြီအဲ့တော့ဘာပဲဖြစ်ဖြစ်ဒီ channel တစ်ခုတက်ကတော့ on the on the နဲ့ပဲတက်ကခံရမယ်ဖြစ်တဲ့အတွက်ကြောင့်မလို့ way through the brand relation တစ်ခုကိုတိစောက်နိုင်မှာမဟုတ်ဘူးအဲ့ဒါကျွန်တော်တို့နိုင်ငံရဲ့ကျွန်တော်တို့ဒီမြေသားရင်ကြားစီရဲ့အတွက်ကောအရန်ထိခိုက်တယ်လို့ကျွန်တော်ကယူဆတယ်အဲကြောင့်မလို့ကျွန်တော်ကဟို NLD ပါတီတွေနဲ့တက်မတော်ပေါ်မှာကျွန်တော်တို့ approach ပေါ့ချစ်ကပ်မှုကိုကျွန်တော်တို့ကဟောပေါ့နော်ကောင်းတဲ့ချစ်ကပ်မှုအတွက်ကိုသူ့ဘက်ကဥဆောင်ပြီးတော့ကျွန်တော်တို့ကလို့ရမယ်မလုပ်နိုင်လို့ရှိရင်တော့ကျွန်တော်အချိန်တွေကဟိုမကောင်းကောင်းစရာမရှိဘူးလို့ကျွန်တော်တွေးပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာတော်ရံမျိုးသိန်းနေတော့ဒီရုပ်ောက်ဘက်ဒီအလွန်ကာလမှာဒီတက်မတော်နဲ့ဒီလက်ရှိအစိုးရနဲ့ဒီဆက်ဆံရေးပေါ်မှာဘယ်လိုမျိုးကိုရှုမြင်တာမျိုးရှိလဲပေါ့ဒီလားလားအချိန်တွေလားလားကိုဗာမသုံးသက်ချင်တာရှိမှာဒီအချိန်တွေအဲ
ကျွန်တော်အမြင်ကတော့ဒါရုပ်ောက်ဘက်ရလက်ကိုအချိန်ရင်သူကထင်ရှားတာတော့ဒါပြည်သူတွေကဒီစစ်တပ်ရဲ့နိုင်ငံရေးမှာပါဝင်မှုကိုလုံးဝသဘောမတူဘူးเนาะနောက်ပြီးတော့เนาะစစ်တပ်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုဟာတီးခြားပေါ့လေเนาะတာဝန်ယူတာမျိုးကိုအပိုပြီးလိုလားတယ်အဲ့ဒီအတွက်ကြောင့်လည်းပဲเนาะဟိုခုနပြောတဲ့ဒီစိုးရိမ်ပူပန်မှုတွေပေါ့လေเนาะစစ်တပ်ကပို့ပြီးတော့ဩဇာလွှမ်းမိုးလာမလားဒါမှမဟုတ်ဟလာအရင်တုန်းကလိုပဲဟလာအာဏာသိမ်းမှုတွေများဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေကနေပြီးတော့เนาะဒီရွေးကောက်ပွဲမှာဒီပုံဩပြီးတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တဲ့လို့ပြောရင်လည်းပဲရတယ်ပေါ့လေအဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဖက်ကရှိတဲ့အခါကျတော့လေဘာသာတွေ့လဲဆိုတော့အဲကျွန်တော်တို့နိုင်ငံရဲ့လက်တလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအချက်အသေးတွေထဲမှာနော်ဒီခုနကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးအချက်အသေးကလည်းပဲအင်မတန်မှကြီးမားတယ်လို့ကျွန်တော်ကမြင်တယ်အဲကျွန်တော်တို့နိုင်ငံလိုမျိုးဟလာဒီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ပေါ့လေနော်ဟိုအမေအာနာနဲ့အုတ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေနဲ့အုတ်ချုပ်တဲ့စနစ်ကိုတွားတဲ့နော်ဖြစ်စဉ်မျိုးမှာနော်ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကာလမှာဟလာအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာပုတ်တိုက်မှုတွေနော်တင်းမာမှုတွေဒါရှိခဲ့တယ်ဆိုတာဒါငြင်းမရဘူး။အဲ့တော့ရွေးကောက်ပွဲပြီးဟလာအစိုးရတင်းနဲ့လွတ်တော်တည်တည်မပေါ်မီကြားကာလမှာတော်မဖြစ်မနေလို့ဖို့လိုအပ်တာကတော့ခုနအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာနော်ယုံကြည်မှုတည်ဆောက်ရေးပဲနောက်တစ်ခုကပုတ်ပွင့်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ဟလာရှေ့ခရီးကိုဘယ်လိုဆက်ကြမလဲဟလာငြိမ်းချမ်းရေးပြဿနာကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြမလဲနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုဘယ်လိုဖောက်ထွက်ကြမလဲနော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုဘယ်လို ဟလာလက်တွဲပြီးတော့ဆောင်ရွက်ကြမလဲဒီအချက်တွေကိုနော်ပုံမှန်လေးလေးညှိနှိုင်းဆွေးနွေးနိုင်ဖို့နော်အရေးကြီးလာလိမ့်မယ်လို့မြင်တယ်အဲ့ဒါအပြင်နော်ကျွန်တော်တို့အစိုးရတစ်တွေလွတ်တော်တစ်တွေပေါ်လာတဲ့အချိန်မှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိုနော်ပို့ပြီးတော့ကောင်းအောင်လုပ်ဖို့အရေးကြီးလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်အဲ့တော့ကျွန်တော်2016တုန်းကကျွန်တော်ဆွေးနွေးဘူးတယ်ကျွန်တော်ကဘလို့ဆွေးနွေးခဲ့လဲဆိုတော့အဲ့ဒီကာလမှာနော်ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားဆက်ဆံရေးပိုကောင်းအောင်လုပ်နိုင်မဲ့နော်ပလက်ဖောင်းတစ်ခုအဖြစ်ကြောင်းပြလို့မရနိုင်ဘူးလားနော်အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအရက်ဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေတွဲဆုံပြီးတော့နော်မချေလဲတာတွေအမြင်သဘောထားမတူတာတွေဒါတွေကိုပုံပုံလေးလေးညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်အယုံကြည်မှုတည်ဆောက်ရေးအတွက်ကိုဟလာနားလည်မှုတည်ဆောက်ရေးအတွက်ကိုအများကြီးအလုပ်ဖြစ်နိုင်မယ်တော့အဲ့ဒီလိုအခြေအနေခေါင်းတစ်ခုကိုရပြီဆိုတဲ့နောက်မှာနော်တိုင်းရင်းသားခေါင်းဆောင်တွေဟလာကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းကခေါင်းဆောင်တွေနဲ့ထပ်ပြီးတော့ချက်ချင်းပြင်းပြင်းဆွေးနွေးနိုင်မယ်ဆိုရင်ဟလာကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းစစ်နော်ရစဲရေးပြည်တွင်းငြိမ်းချမ်းရေးနောက်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအဲ့ဒီကနေတဆင့်နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကြီးရလဲပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဆရာမောင်ညာတော့ကျွန်တော်ဒီနေရာမှာလည်းလည်းပြည့်စုံပြီးနေကြတာတော့ဆိုတော့ကျွန်တော်တို့ဒီဆရာဒေါက်တာရမျိုးသိန်းတို့ဆွေးနွေးတော့ဒီမှာကာလုံးရဲ့ခံကဏ္ဍပါလာတာရှိတယ်ပေါ့ဆိုတော့လက်ရှိချိန်မှာလူတွေစိတ်ဝင်စားတာကလည်းဒီဘူဂျုံမူကြီးမင်းအောင်လိုင်ရဲ့ဒီခံကဏ္ဍပေါ့ဆိုတော့ဒီနောက်ထပ်ဒီဆွေးရတဲ့တိုင်မှာသူဒီဘူဂျုံမူကြီးကာကျုပ်ဟိုကာဝေးဦးပြည်ချုပ်ကိုဆက်လက်လုပ်ဆောင်လာဒါမှမဟုတ်လို့ရှိရင်ရောတခြားနိုင်ငံရေးခံကဏ္ဍကိုကြောင်းနိုင်နေရှိလားဆိုတဲ့ဟာမျိုးလည်းဒီစဉ်းစားကြတာလည်းရှိတယ်ပေါ့နော်ဆိုတော့လက်ရှိချိန်နေမှာဆိုတော့ဘူဂျုံမူကြီးမင်းအောင်လိုင်ရဲ့ခံကဏ္ဍကဒီအစိုးရဘက်ကကာလာမှာဘလို့ဖြစ်လာနိုင်နေရှိတယ်နောက်တစ်ခါဒီပွဲသီးဖို့အခြေခံဥပဒေကြီးကဒီကာလုံခေါ်တင်နောက်တော့ကာဝေးဥပဒေခန့်ရချင်းပိစရည်ကရောဒါတွေရောဖြစ်လာနိုင်နေရှိတယ်ဆရာတို့ဒါဒီပုံမှာဘယ်လိုသုံးသပ်ချင်တာလဲ
နည်းနည်းရှုပ်ထွေးတဲ့အခြေအနေတော့ရှိတယ်ဗျာပြောရင်ပြောရင်တော့ဒီကာလုံကကျွန်တော်တို့ခုနပြောတဲ့ဒီအရက်ပဲစစ်ပဲဆက်ဆံရေးတွေဆရာခုနပြောလို့ဒီကနိကကြားတယ်တခုတည်းသောဒါအခြေခံဥပဒေပြီးတဲ့အခွင့်အရေးနဲ့ဖွဲ့စည်းတာနဲ့ platform တခုဆိုအမှန်ပဲဒီကြေတချောက်လုံးမှာလဲအဲ့ဒီ platform ကိုဒီဟိုလက်ရှိအနေနဲ့ပြောရအောင်အဲ့တော့အထူးသဖြင့်เนาะဟိုဟိုကောင်းကောင်းအသုံးမချနိုင်ဘူးပေါ့เนาะအဓိကကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးချနိုင်ခဲ့ကျွန်တော်ထင်တယ်ဒီခုလာမယ်ဒီပဲအစိုးရတက်လို့တော့အစ်စ်ကလည်းအဲပြောရရင်တော့တိတ်မလွယ်ဘူးပေါ့เนาะဒါပေမဲ့သူတို့ဘယ်လိုမျိုးပုံစံမျိုးရှိလဲဆိုတာမျိုးစောင့်ကြည့်မှာပေါ့နောက်တစ်ခုကအဲသူတို့ဒီတက်မလို့ကောက်ဆူရဲ့ခန်းကဏ္ဍပေါ့เนาะခန်းကဏ္ဍကသူကတက်တန်းကျွန်တော်ဇူလိုင်မှာ2020ဇူလိုင်မှာကုန်ပြီဆိုတော့ပေါ့နော်အဲ့တော့အစိုးရဖွဲ့ပြီးတော့ကျွန်တော်တို့လာပိုင်းနေပြီးတော့ကုန်မှာပေါ့အဲ့တော့ကျွန်တော်ထင်တယ်ဒီကာလုံးကဖွဲ့စည်းပုံကခြေခံမှုတွေပြတ်ထန်ကြတန်တရားလဲနေရပေါ့နော်ကျွန်တော်တို့ကဟိုဘက်ကစစ်အစိုးရကဟိုဘုဒ္ဓမြတ်တန်းရွှေကမြောက်ဘုဒ္ဓမြတ်မြောက်နိုင်ကိုခန့်တာကြတာဖြစ်တဲ့အတွက်တကယ်အဲ့မှာကလေးကကျွန်တော်တို့ကခြေခံမှုတွေရဲ့ပေးထားချက်နဲ့ခင်ဗျာမညီတော့အဲ့တော့တက်မကောက်ဦးစိုးကအရင်လာတာလားကာလုံးကညင်လာတာဆိုတာတကယ်ညာဒီနေရာမှာတန်တရားလဲနေအဲ့ရဲ့အကျိုးဆက်ကိုကျွန်တော်ခုလာမယ့်ကျွန်တော်ဒီ2021မှာကျွန်တော်အဲ့ပြဿနာစပြီးတော့ဘာလို့ဆိုတော့ကမ္ဘာကောင်စီကဒါအခြေခံဥပဒေမှာပုံလင်ဟိုရှင်းလင်းစွာပြဋ္ဌာန်းမထားဘူးဟိုကာကျုပ်တက်မလို့ကောင်စီကျုပ်ကိုအတိတ်ခံပြီးမှသူထွက်မှလာကာလုံကနေမှာဒါမှမဟုတ်ရှင်ရောခုနပြောတဲ့ကမ္ဘာကောင်စီကိုအတိတ်ရောက်လာပြီးမှဝင်ကြီးတွေခံထားပြီးမှဒီကာနောက်ထပ်တက်မလို့ကောင်စီကိုကြောင်းမလားဆိုတော့ကျွန်တော်လည်းကိုယ်ကိုယ်ရှိနေတယ်မသိဘူးပေါ့တေချာတခုတော့တက်မလို့ကောင်စီကိုဒီအစိုးရအတိတ်နဲ့ဒီတို့တော့အတင်းမရှိရင်မှာတော့သူဒီဟိုအကောင်အသက်ဝင်နေလိမ့်မယ်။အခုသူ့ရဲ့ခန်းကဏ္ဍကတော့ဘက်မှာမျိုးခံမဲ့နေရတယ်ပေါ့နော်။လူကျက်သမရအလောင်းချင်းတက်ကတင်မဲ့ပုံမှုဖြစ်နေမှာကျွန်တော်ကတော့မမျောလည်ဘူးမထင်ဘူး။အားကြောင့်ဆိုတော့သူဒီရုပ်ဘဝဝယ်မတိုင်ငယ်ပြောခဲ့တဲ့ဇာတ်လေးရေနော်ရုပ်ဘဝဝယ်နေမှာပေါ့နော်။သူတက်မတော်နဲ့လက်ပြောလို့ရမယ်ပါတီကိုမဲထက်ပဲဆိုတဲ့ဇာတ်ကဟိုတော်တော်လေးတာသွားတယ်တကယ်ကြ။အဲ့ဒါဒီသူတို့ရဲ့မိုင်းသူတို့ရဲ့အတွေးခေါ်ကသူတို့ရဲ့ယူဆချက်ကသူဘလိုလူနဲ့ပဲလက်ွေးကျင်နေဆိုတာပေါ်တယ်နေပေါ့နော်သူစိတ်ထဲမှာရှိနေတော့အဲ့လိုမပြောတင်ဘူးတကယ်ညာဘဲဆိုတ်နဲ့ပဲတက်တယ်သူတို့ကကောင်းတဲ့လက်ွေးလုံးဟမှာပဲလေမဟုတ်ဘူးလားအဲ့တော့သူတို့နဲ့လက်ွေးလုံးလို့မရတဲ့အစိုးရတက်ရင်တော့သူလက်မတွဲတော့ဘူးလားပေါ့နော်အဲ့တော့ဒါမဲ့ဒီအစိုးရအစ်တွတ်တော်အစ်တွေပဲတက်မတော်ရင်းနဲ့ဆက်ဆံရေးအခန်းကဏ္ဍကကျွန်တော်ထင်တယ်တော်တော်လေးကိုတတိသားဆက်ဆံရမယ့်အခြေအနေရှိတယ်လို့ကျွန်တော်မြင်တယ်မြင်တယ်ဆိုတော့ကျတော့ဒါပေမဲ့ဘာပဲပြောပြောကျွန်တော်ဒီအာဏာရဒီပါတီနေနဲ့တဘောဒါကြီးစွာနဲ့ပေါ့နော်တဘောဒါကြီးစွာနဲ့ဥပဒေပြင်ညွှန်းစွာနဲ့ဒီတက်မတော်ရဲ့အခန်းကဏ္ဍကိုဟိုတက်နိုင်တော့ပြည်မယ်ကျွန်တော်တို့အာဏာရပါတီခေါင်းဆောင်တွေနဲ့နိုင်ငံတကာမှာရှိတဲ့စစ်တပ်တွေတော့မှာသွားပြီးတော့ကျွန်တော်တို့တက်မတော်ဟိုတောင်းနေတော့တက်လို့တော့သွားပြီးတော့မမင်းဦးနေပြောသွားနေတာပဲကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံတော်တက်မတော်လိုဟာမျိုးလိုနိုင်ငံတော်တိုင်ပင်ပို့လို့ပို့ခုလာမျိုးက
မိမျိုးမှရှိတယ်စစ်တက်ကူလာမသွားပြီးတော့တမလောက်ကောင်ရိုးနဲ့ဒါမှမဟုတ်ရှင်ကောင်ရိုးဝင်ကြီးခေါ်သွားပြီးတက်ကူသွားပြီးတော့သူနဲ့ထမင်းတူစားကြရဲဆံပါခင်ဗျာဒါဒီကတော့ဒါလောက်နဲ့ရင်ကိုကျွန်တော်တို့ကရက်ပဲစစ်ပဲစစ်တယ်ဒီဆောက်ရမှာအခြေခံအကြသူကိစ္စတွေဒါပေမဲ့ခက်တင်းတင်းနဲ့ပေါ့နော်ခက်ခေါ်ခေါ်ဆက်ဆံမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့တက်မလောက်ပါမှလောမယ့်ကိစ္စတွေမှာကျွန်တော်ဘာမှတော့နိုင်မယ်မထင်ဘူးကျွန်တော်တို့
ကဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်အချိန်ကတော့ကျွန်တော်9မိနစ်လောက်ကျန်သေးတယ်ပေါ့ဆိုတော့ဒီနောက်ဆုံးပေးဖို့လည်းကျွန်တော်သွားကြပါမယ်ဆိုတော့နောက်ဆုံးပေးမှုကတော့လက်ရှိကျွန်တော်ရှေ့မှာကျွန်တော်ဆွေးနွေးခဲ့တဲ့ဒီနိုင်ငံရေးစိန်ခေါ်မှုတွေရှိရင်နောက်ကဒီစီးပွားရေးစိန်ခေါ်မှုတွေရှိရင်နောက်ကဒီတိုင်းရင်းသားတဲ့ငြိမ်းချမ်းရေးကိစ္စတွေရှိတယ်ကာလွန်ကိစ္စတွေလည်းရှိတယ်ပေါ့ဆိုတော့ဒါဒီလိုဒီစိန်ခေါ်မှုတွေမှာလည်းကျွန်တော်တို့ကလက်ရှိဒီအစိုးရကဒီကာလအတွင်းမှာဟိုဘာတွေကိုအဓိကထားလှုပ်ဆောင်သိပြီးနောက်အစိုးရနောက်ထပ်ဒီတက်တန်းတစ်ခုမှာကဘလို့ကိစ္စတွေကိုဖြည့်ရှင်းသင့်တယ်ပေါ့ဆိုတော့ဒီကာလအတွင်းမှာဘလို့ကိစ္စတွေကိုဦးစားပေးပြီးတော့လှုပ်ဆောင်သင့်တယ်နောက်ထပ်ဒီတစ်နောက်ပေါ်လာမယ်လွတ်တော်နဲ့နောက်ပေါ်လာမယ်အစိုးရမှာတော့ဘလို့ကိစ္စတွေကိုဦးစားပေးပြီးလှုပ်ဆောင်သင့်တယ်ဆိုတော့ကျွန်တော်ခက်ချုပ်ပြီးဆွေးနွေးပြီးပါဆိုတော့ဒေါက်တာရံမျိုးသိန်းကိုပဲကျွန်တော်အရင်စပြီးတော့ဆွေးနွေးပေးပြီ
အဲကျွန်တော်ကတော့ဟိုလွန်ခဲ့တဲ့9နှစ်ပေါ့လေလွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွဲမှာနော်ဒီအစိုးရရဲ့အားနည်းချက်အားသာချက်တွေကိုဒီအချိန်မှာတိကျပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့က2021မှာဖွဲ့တဲ့အစိုးရဟာနော်အစိုးရတစ်ဖြစ်ဖို့လိုအစိုးရတစ်ဖြစ်ဖို့လိုတယ်ဆိုတာကအခုလက်ရှိအစိုးရထဲမှာရှိတဲ့ဟလာလုံရိတ်ကန်ရေးအားနည်းတဲ့မဆွဆောင်ရေးအားနည်းတဲ့ဝင်ကြီးတွေကိုကျွန်တော်တို့အစားထိုးပြစ်နိုင်မှုလိုအပ်တယ်နော်အဲ့ဒီလိုပဲနော်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရှိတဲ့ဝင်ကြီးချုပ်တွေအစိုးရဖွဲ့ဝင်ဝင်ကြီးတွေကိုလည်းအလားတူပဲဟလာပြောင်းလဲပြစ်နိုင်မှုလိုအပ်တယ်အဲ့ဒါမှသာလျှင်နော်ကျွန်တော်တို့ကတကယ့်အစိုးရတစ်ကိုနော်ပြည်သူလူထုလက်ထဲကိုအနှင်းနိုင်မယ်လို့မြင်တယ်ဒါမဲ့9နှစ်နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်နော်နောက်ပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ရည်မှန်းချက်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲ့ကျော်လွှားရေးဆိုတဲ့ရည်မှန်းချက်တရားဥပဒေစိုးမိုးရေးနော်အာဂရိတ်လိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့ရည်မှန်းချက်တွေကိုနော်ဟိုကောင်းကောင်းမွန်မွန်ပေါ့လေထိထိရောက်ရောက်ဖော်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်ဟုတ်ကဲ့ဒါတော့အမှုသုံးသက်လေးပါဒီပုံမှာ
အာဒီလိုပေါ့ဗျာဟိုပြောရမယ်ဆိုလို့ရှင်အဲ့ဒါတွေအားလုံးကခုနကကိုရံမျိုးသိန်းပြောသွားတဲ့ဟိုပါပေါ့ဟာဒီပြဿနာလေးပေါ့နော်ဟာဒီစိန်ခေါ်ချက်တွေပေါ့အဲ့စင်ကောချက်ဒီအားလုံးရဲ့အချုပ်အချုပ်ကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီဟောပေါ့ဒီတွေးစီညင်ညွရေးပေါ့နော်တွေးစီညင်ညွရေးဟိုတက်မတော်ကော USDB ရောအားလုံးတွေးစီညင်ညွရေးပေါ့ကျွန်တော်တမိုင်းမှာဆိုလို့ရှိရင်ကျွန်တော်အရင်တော့ကျွန်တော်တို့ဒီအလောင်းဖျားနီးကနော်ဗမာတွေရုံလုံးစုကြည့်လိုက်ဗမာတွေပြီးတော့ကျွန်တော်တို့ကဟိုရှမ်းကရင်တဖြည်းဖြည်းနဲ့ကျွန်တော်ဖြတ်သွားတော့နော်အဲ့တော့သဘောဒီသဘောပါပဲနော်အရင်ဆုံးကကျွန်တော်တက်မတော်နဲ့ဒီပြည်မမှာရှိတဲ့ပါတီကြီးနှစ်ခုကြားမှာရှိတဲ့တွေးစီညင်နေမှုကိုအရင်တိဆောက်အဲ့တော့ဘလို့တိဆောက်မလဲပြဆောင်မယ်ဆိုတာကပထမတစ်ချက်ကဥပမာဆိုတော့ဟလာပါတီချင်းချင်းဟလာဟိုတက်ခိုင်ဖွံ့ဖြိုးရေးပါတီကိုဖို့လို့ခေါ်တာမျိုးကိုဒါကိုလက်မခံဘူးဒါဒီ NLD ပါတီရဲ့သဘောထားမဟုတ်ဘူးဆိုတာကိုဒါကိုပြန်ကြားချက်ထုတ်ပြန်နောက်တက်မတော်ကိုဟလာ sorry နော်ကျွန်တော်လည်းပြောတာမကောင်းဘူးဟိုစစ်ခွေးလို့ပြောနေတာမျိုးတွေကိုဒါကိုပါတီရဲ့သဘောထားမဟုတ်ဘူးဆိုတာတရားဝင်ထုတ်ပြန်ဒီလိုပြောလိုက်လို့ရှိရင်ဒါကိုကျွန်တော်ဝတရားနောက်ဆက်မှုနဲ့အရေးယူလို့ရတယ်ဆိုတာဒီဥပဒေပါပြဋ္ဌာန်းပေးတယ်အဲဒါတစ်ချက်ပေါ့နော်တမ်မတော်ကဓာရီဓာရရလို့ရှိရင်ကိုရဟုနာကိုဆရာပြောသလိုပေါ့ဗျာဖွဲ့စည်းပုံဆရာပြောသလိုတမ်မတော်ဓာရီဓာရရလို့ရှိရင်ချုံကကြည့်ရမယ်နော်နောက်တစ်ခုကသူ့ရဲ့ယက်တီချက်ဖြစ်တဲ့ EAOs နဲ့ဟိုစစ်တပ်ဂျားထဲမှာဂျားနေပါတယ်ဆိုတဲ့မူဝါဒကိုအရင်ပြရအဲ့ဒါဒီအလုံးကိုဒီ၃ခုကပေါင်းစည်းသွားမယ်ဆိုရင်ခုနနောက်ဦးစီးရုပ်အစ်စ်ခန့်ရင်းနဲ့နော် NLD နဲ့ပေါင်းရေးကလည်းလွယ်လွယ်ကူကူဖြစ်သွားမယ်နှစ်မို့ဆိုလို့ရှိရင်နော်တမ်မတော်မှာရှိတဲ့ကျွန်တော်ဝိုကိုဝိုကိုင်ဒစ်ကိုဒစ်ကိုင်လို့ခေါ်ပါကဝေးဌာနကောင်စီအမိတ်စေယုံအမိတ်ဆိုကဝေးဌာနကောင်စီကြီးကနေပြီးတော့ဟလာဒီစိတ်မချဘူးဆိုရင်ဘူဂျုံမူကြီးမင်းအောင်လိုက်ကဟလာသူ့ဘာသာသူတက်တန်းတွေ့လိုက်ကာလုံးကမခေါ်ဘူးเนาะဒါကသူကဖွဲ့စည်းပုံအခြေခံဥပဒေအခြေခံမူမှာလဲပါထားတဲ့အခါကျတော့ဒီပြဿနာကသူကတက်လာတယ်ဖြစ်ဖြစ်နေเนาะအဲ့တော့ဒါကိုကြိုက်တယ်ရှိတယ်မကြိုက်တာရှိတယ်ဒါကိုတော့အရှိဆိုတော့ကျွန်တော်မပြောတော့ပါဘူးเนาะနောက်တစ်ခုကတော့ရင်းနှီးမြှုပ်နှံမှုကလည်းဒါမှဝင်လာမှာလीညှဉ်းညွတ်သွားပြီဆိုဝင်လာမယ်မညှဉ်းညွတ်ဘူးကွက်ရတယ်ဆိုဘယ်လိုပါ့မလဲဟုတ်ကဲ့
ဟုတ်
โอเคအဲ့တော့နောက်ဆုံးပြောရမယ်ဆိုလို့ရှင်တော့ဗျာကျွန်တော်တို့အားလုံးရဲ့အချုပ်ကတော့ကျွန်တော်တို့ကဒီဟလာเนาะဟိုကိုဗစ်ကိုကျွန်တော်တို့ခြေမုံးဖို့အတွက်ကလည်းတက်မလို့မှာရှိတဲ့စစ်တပ်ဖွဲ့နဲ့တက်ကဲအင်အားကိုကျွန်တော်တို့ကယူမှကျွန်တော်တို့ကရမှာလीဒါကြောင့်မလို့အကုန်ချုပ်ပြောလိုက်မယ်ဆိုလို့ရှင်တော့ဒီဟလာ၃ဘွဲ့ပေါ့เนาะ၃ဘွဲ့ရဲ့စီလုံးညီညွတ်မှုအရင်တိဆောက်ဖို့ဒီပဓာနာကြတယ်လို့ပြောပါတယ်ကိုရံမျိုးသိန်းပြောခဲ့သွားတာကိုကျွန်တော်အကုန်ထောက်ခံပါဟု
တ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်ညနာဒီပုံမှာတစ်ချက်နှစ်ချုပ်လीဆွေးနွေးပေးပါအောင်ဖက်တုတ်တုတ်ချုပ်လीပေါ့
ဒီအတိုင်းနဲ့လွတ်တော်တဲ့မပေါ်ခင်မှာတော့ဒီဘက်အစိုးရနဲ့အစိုးရကတော့ကျွန်တော်ဒီရုပ်ဘော်ပဲကာလာမတည်ငြိမ်မှုတည်ငြိမ်မှုတွေဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်တို့စိန်ခေါ်မှုရှိမယ်ပြီးတော့ကိုဗစ်ကမပြီးသေးတဲ့အတွက် ချုပ်ပြောရင်ကိုဘေးကာလာစီမံခန့်ခွဲရေးကိုဆက်ပြီးတော့ဒီသုံးလတွေမှာဟိုဆက်ပြီးတော့လုပ်ရမယ့်တဘောရှိတယ်။အဲ့လိုအခြေအနေနဲ့ပဲဟိုဘက်ဟိုအစိုးရတည်တော့တည်ပြီးသွားမှာပေါ့နော်။အစိုးရတည်တော့အဲ့မှာလဲပြောရင်တော့ကျွန်တော်လက်ထွက်ဆန်နေဟိုစိန်ခေါ်မှုပေါ့။အဲ့ဘာလဲဆိုတော့ခုနကပြောတဲ့ဟိုဘယ်လိုပဲစီရန်နေရပြီးတဲ့ပူပေါင်းလာအောင်လုပ်ဖို့လိုတယ်။သူရန်နေပါပဲနဲ့နိုင်ငံတကာဆောက်ရည်ရတိတ်မလွယ်ဘူး။နောက်တစ်ခုကကျွန်တော်ဒီရခိုင်ပြည်နယ်မှာမကျင်းပနိုင်တဲ့လွတ်တော်နေရာတွေကိုလည်းဟိုအစိုးရအသိမရှိရင်လွတ်တော်အသိမရှိခင်မှာခုဒီနေ့ဆိုရင် AI ကျင်းရထုတ်တယ်လေ။ဂျာပြေရောက်ဝယ်တော့ပြီးသူတို့ကူညီမယ်။တနိုင်ငံလုံးပြည်ခက်ရစဲရေးတော့ပါဆိုတာမျိုးကျင်းရပါဆိုတာမျိုးဟိုစာရထွက်လာတဲ့အခါမှာကျွန်တော်ဒီဟိုအဲ့နိုင်ငံအဲ့ပြည်နယ်မှာရှိတဲ့ဟိုမက်ဆနာရှင်တွေအခွင့်အရေးပေါ့နော်။နိုင်ငံတော်အခွင့်အရေးမဆုံးရှုံးအောင်လို့ဒီကိစ္စကိုလည်းလုပ်ပြီးဘူးပူရဲပေါ့နော်။ဒါမှသာလေကျွန်တော်လွတ်တော်ဖွဲ့စည်းတဲ့ခါမှာအစိုးရတွေဖွဲ့စည်းတဲ့ခါမှာဆန္ဒတွေအားလုံးပြည်ပြည်ဝပေါ့ပေါ့မှာပေါ့နော်။အဲ့လိုမျိုးကိစ္စလုပ်ပြီးလို့နောက်တစ်ခုကဟိုကျွန်တော်တို့နိုင်ငံမှာဟိုစီးပွားရေးပါပါအဓိကတော့ဒီနိုင်ငံကကြီးလုပ်နိုင်မှုတွေကကျွန်တော်တို့ဒီအစိုးရအပြောင်းလွတ်တော်အပြောင်းမပြားဒီကိုဗစ်ကာလမှာတော်တော်လေးပြောင်းလဲလာမယ့်သဘောရှိတယ်။အဲ့အခြေအနေတွေကိုကျွန်တော်တို့ကဘယ်လိုပြန်ပြီးတော့ဟိုနိုင်ငံကြီးမျိုးတွေပြန်ဝင်လာမလို့လုံးလဲဆိုတာပဲတကယ်တမ်းကျတော့စိန်ခေါ်မှုအကြီးပဲ။နောက်တစ်ခုကကျတော့အဲ့တော့ဒီကိုဗစ်ကာလမှာနိုင်ငံတော်ဘတ်ဂျက်ကြီးအများကြီးသုံးရတယ်။ဟိုလိုရတဲ့ပူသုံးရတယ်။တောရက်ကမှလာမယ့်အစိုးရအသိနေနဲ့ဘတ်ဂျက်ကြီးမှန်ကန်တာမျိုးကအရေးကြီးတယ်။အတက်လက်လွတ်ဆန်တာပဲကျွန်တော်ဘတ်ဂျက်ကြီးဘာလို့လုပ်မရဘူး။ကျွန်တော်မအောင်မြင်သေးတဲ့ဟိုငြင်းရဲပြုတ်ပြုတ်နေတဲ့ခြေကံမှုတွေပြင်ဆင်ရေးကိစ္စတွေက formal change တွေပေါ့နော်။ဒီခြေကံမှုတွေပါအခမ်းအနံရတော့လက်ရှိလာမယ့်သုတ်တော်မှာဆိုတော့ဆင်မပြေနိုင်ဘူး။ဘာလို့ဆိုတော့20ရာက90 90% ပုံကန်တိုင်းတော့မရှိတဲ့အတွက်အဲ့တော့ informal change ဖြစ်တဲ့ဟိုခုနပြောတဲ့ဒီမှာဟိုအပြင်မှာတွေ့ဆုံဆွေးနွေးကိစ္စတွေလို့နောက်တစ်ခုကဒီဟိုပင်လုံး conference လောဟာမျိုးတွေလို့နောက်တစ်ခုကဒီလိုအပ်တဲ့ဇောတွေကြာထန်းဖို့ဘူးတွေလို့စသဖြင့်ပေါ့နော်အဲ့တော့အဲ့လိုကိစ္စတွေမျိုးလောက်လုပ်မယ်ဆိုရင်ကိုကျွန်တော်ထင်တယ်ဟိုလက်ရှိလာမဲ့တွတ်တော်နဲ့အစိုးရဒီမှာမဲ့သူတောင်းဝန်သူပေါင်းပေါင်းလုပ်နိုင်မယ်အစိုးရနဲ့လုပ်တော်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်ဆွေးနွေးပွဲရတဲ့အချိန်ပြည့်သွားတဲ့ project ဒီမှာမဲ့ချက်မှာဖြစ်ပါတယ်အပါဝင်ဆွေးနွေးပွဲကြတဲ့ဒေါက်တာရန်မျိုးသိန်းဒေါက်တာအောင်မျိုးမောင်ညာနာအလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။နိုဗ ెంబ ာ3ရက်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုပြီးအထောက်ထားမပါတဲ့သမရဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေကိုထောက်ခံတဲ့ဆန္ဒပြပွဲအတော်များများကိုစနေနေ့မှာဝါရှင်တန် DC မှာကျင်းပနေပါတယ်။ Million Mega March Women for Trump နဲ့မဲခိုရာရက်ဖို့ Stop the Steal တောင်းဆိုပွဲအပါအဝင်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုရဲအထောက်ထားမဲ့ပြောကြားချက်တွေကိုထောက်ခံတဲ့စုဝေးဆန္ဒပြမှုအတော်များများကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရတဲ့ဘဲပြောင်းပြီးမဲထည့်လေးရှိတဲ့ပြည်내အတော်များများမှာမဲမတမမှုတွေရှိတယ်လို့ပြောပြီးဒီရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသူ့ထက်မဲအသာစီးရနေတာကိုသမ္မတထရမ့်ကလက်မခံပါဘူးကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးစောင့်ကြည့်မှတ်တမ်းတင်နေတဲ့ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာတောက်ချာနေကတီအတွင်းကူးဆက်မှု13,000ခွဲကျော်နဲ့နောက်ထပ်စံချိန်တက်တင်ခဲ့ပါတယ်။ခြေစပရင်းတွေက13,000ခွဲကျော်ရှိခဲ့တာကြောင့်တောက်ကြနေမှာရာဂန်နှုန်း20တိုးလာတာဖြစ်ကြောင်းလဲအခုဆိုကူးဆက်ခံသူ 10,800 ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။သေဆုံးသူကလည်း2,000ခွဲနီးပါးရှိပါတယ်။အမေရိကန်နိုင်ငံမှာအနောက်ပိုင်းကကယ်ဖိုးနီးယားနဲ့တောင်ပိုင်းကတက်ဆက်ပြည်နယ်တွေမှာဒီရောဂါကူးဆက်ခံသူ10,000ကျော်နေပြီး Ohio, Iowa, Nebraska နဲ့ Indiana ပြည်နယ်အပအဝင်အနောက်လေပိုင်းဒေသတွေမှာတော့ကူးစက်မှုတွေတိတိတသားတိုးလာနေတာပါမြန်မာနိုင်ငံမှာတော့စနေနေ့အထိဆို COVID-19 အတည်ပြုလူနာ 68,000 ကျော်ရှိသွားပါပြီသေဆုံးသူပေါင်းက 1,552 ဦးရှိပါတယ် COVID-19 ကပ်ကာလမှာစိန်ခေါ်ချက်တွေရှိနေပေမဲ့အစိုးရကရခိုင်ဒေသတည်ငြိမ်ရေးဖွံ့ဖြိုးရေးကိုကြိုးပမ်းနေတယ်လို့အရှေ့အာရှထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ဒေါက်ဆန်းစုကြည်ကအစည်းအဝေးမှာပြောကြားခဲ့ပါတယ်ထိုင်းနိုင်ငံမှာဘရင်စနစ်ပြုပြင်ပြောင်းလဲရင်းနဲ့အစိုးရကိုဆန့်ကျင်တဲ့အနေနဲ့စနေနေ့ညကမြို့တော်ဘန်ကောက်ရဲ့အထိမ်းအမှတ်ကျောက်တိုင်းနားမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။2014ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာနှုတ်ထွက်ပေးရေးတော်ဝင်မိသားစုရဲ့အခမ်းကဏ္ဍကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။တင်းနင်းရင်းနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.